Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်နေကြပါစေတော်ရရှင်များခင်ဗျာ။မတ်လ6ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925နဲ့30မိနစ်တို့အပြင်လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။ဒီကနေ့မှာအစီအစဉ်မှုဖြစ်နေကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားမှာပါ။ဒီကနေ့သောတာရှင်တို့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းနိုင်ငံဖြစ်တည်မှုကိုသမ္မတပူတင်ကချင်းချောက်ပြောဆိုလိုက်ပါတယ်။ယူကရိန်းဒုက္ခသည်တွေနဲ့အခက်အခဲဖြစ်နေတဲ့မော်လ်ဒိုဗာနိုင်ငံကိုအမေရိကန်ကအကူအညီပေးမယ်လို့ပြောပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေအကြားယာယီအပြစ်ခတ်ရဲစဲရေးသဘောတူညီချက်အရမာရီယိုပိုးမြို့သားတွေဘေကင်ယာထွက်ပြေးနေကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေအပြင်သတင်းပေးပို့ချက်တွေကိုနားဆင်ရတဲ့အခါမှာတော့
အဲ့ကျွန်တော်ဝါပါတိတာကိုဝင်ပြီးတော့မြည်ရှုရတယ်ပေါ့။ပြင်းပြကျွန်တော်လုပ်တော့56ဇုံးဝါပါမမချန်တော့ဘူး။အကုန်ဟောလိုက်တော့တယ်။မြည်ရှုစက်ကောင်စီ
စကိုင်းတိုင်းတွေကဒီပဲရင်နဲ့ကဏီမြို့နယ်တွေကကြေးရွာတချို့ကိုစစ်ကောင်စီကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အဲ့နောက်မှာတော့သတင်းပြီးခဲ့တဲ့သတင်းပတ်အတွင်းအတမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အမှုကြားနာမှုအခြေအနေနဲ့မြန်မာနိုင်ငံထက်တရားဥပဒေစိုးမိုးမှုရနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြမပေးစာများကန္တာသတင်းတွေကတုတ္တအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်ကန္တာတွေကိုတင်ဆက်ပေးသွားမှာပါဒါတွေကိုမတင်ဆက်ခင်တော့အခုအရင်ဆုံးနောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့အနားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
ယူကရိန်းကလက်ရှိသွားနေတဲ့လမ်းကြောင်းအတိုင်းဆက်သွားမယ်ဆိုရင်ယူကရိန်းနိုင်ငံတော်ဖြစ်တည်မှုကအနိုင်ရှိတယ်လို့ရုရှားသမ္မတပူတင်ကစနေနေ့ကပြောလိုက်ပါတယ်ယူကရိန်းအပေါ်မပြန်တမ်းရဆုံးသတ်မှတ်ရင်ဥရောပအတွက်သာမကကမ္ဘာကြီးအတွက်မှာအေယာမစစ်ကပ်ဘေးကြီးစိုက်လိမ့်မယ်လို့ Aeroflot ဝန်ထမ်းတွေနဲ့တွေ့ဆုံမှာပူတင်ကပြောခဲ့ပါတယ်။အဲဒီစနေနေ့မှာပဲရုရှားယူကရိန်းယာယီအပြစ်ရရေးသဘောတူညီချက်ကပြတ်တယ်လို့ဖြစ်ခဲ့ပါတယ်။ဒါပေမဲ့အဲဒီသဘောတူညီချက်ကိုရုရှားတပ်ဖွဲ့တွေကစောင့်ထိုင်မယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးအုပ်စုတစုကတာဝန်ရှိသူတို့ကတနင်္ဂနွေနေ့ကပြောပါတယ်။မာရီယူပေါ်နဲ့ဗော်လိုဗာခာမျိုးတွေကနေရက်သားတွေရှောင်သွားနိုင်မဲ့လမ်းကြောင်းတွေကိုပြန်ဖွင့်ပေးမယ်လို့လဲဒိုနက်စ်မျိုးကိုထိန်းချုပ်ထားတဲ့ခွဋ်ထွက်ရေးအုပ်စုရဲ့စီရေးတာဝန်ရှိသူတို့ကဆိုပါတယ်ရုရှားကပြစ်ခတ်နေတဲ့အတွက်အဲ့ဒီသဘောတူညီချက်ကစနေနေ့တုန်းကပြတ်သွားတယ်လို့ဖြစ်ခဲ့တာပါမာရီယူပေါ်မျိုးကနေတနင်္ဂနွေနေ့ကလူတွေမျိုးကိုစွန့်ခွာထွက်ပြေးခဲ့ကြတာကိုယူကရိန်းတာဝန်ရှိသူတွေကလည်းအတိအပြုကြေညာခဲ့ပါတယ်စနေနေ့တုန်းကတော့အဲ့ဒီထွက်လမ်းတွေကိုရုရှားတိုက်တွေကပြစ်ခတ်တိုက်ခိုက်ခဲ့တာပါမျိုးတော်ကီမျိုးရဲ့မြောက်ပိုင်းကချန်နီမျိုးကိုကြီးကြီးမားမား900ကီလိုဂရမ်ဘုံးတွေနဲ့ရုရှားကတိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတို့ကပြောပါတယ်။ပုံမှန်အဖြစ်ဆိုရင်တော့အဲဒီလိုဘုံးတွေကစစ်စခန်းတွေအပေါ်မှာပဲတုံးတာဖြစ်ပေမဲ့အရက်ဘက်လူနေအင်ဂျင်တွေပေါ်ကျဲခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။ယူကရိန်းဒုက္ခသည်တွေနဲ့အခက်အခဲဖြစ်နေတဲ့မော်ဒိုဗာနိုင်ငံကိုအမေရိကန်နိုင်ငံကကူညီမယ်လို့စနေနေ့ညကရောက်ရှိလာခဲ့တဲ့အမေရိကန်နိုင်ငံသားဝင်ကြီးကပြောလိုက်ပါတယ်။မော်ဒိုဗာနိုင်ငံမှာယူကရိန်းဒုက္ခသည်300,000ရောက်ရှိနေပြီးအခုညလိုအကြောင်းဝင်ကြီးချုပ်နတာလီယာဂဲဘရီတယ်ကအမေရိကန်နိုင်ငံကိုတရင်းကုန်နေနေကပြောကြားခဲ့တာဖြစ်ပါတယ်။မော်ဒိုဗာနိုင်ငံမှာလူဦးရေ 1.6 သန်းရှိပြီးဥရောပမှာအဆင်ရဆုံးနိုင်ငံလေးပါ။ဒီကနေ့မနက်မှာယူကရိန်းကနေနယ်စပ်ကိုဖျက်လာတဲ့လူ300,000ရှိပြီး300,000ကမော်ဒိုဗာနိုင်ငံမှာစခန်းချနေနေကြပါတယ်လို့ဝန်ကြီးချုပ်ကအမေရိကန်နိုင်ငံသားဝန်ကြီးဘလန်ကန်ကိုဒီကနေ့ပြောခဲ့တာဖြစ်ပါတယ်။ဒီဝင်တော့ဝင်ဖို့ကိုထားနိုင်အောင်တတ်နိုင်မြအရာရာကိုအခုညီပါမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကကတိပြုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟာစနေနေ့ကပိုလန်ကိုရောက်ရှိခဲ့ပြီးလူသားချင်းစာနာထောက်ထားရေးအကူအညီအတွက်လိုအပ်ငွေ 1.5 ဘီလီယံရမုံငွေထူထောင်ဖို့ကြိုးစားနေကြောင်းအင်ဂျူရောကပြောပါတယ်။ရုရှားတွေသိမ်းပိုက်လိုက်တဲ့ယူကရိန်းနိုင်ငံရဲ့မရီယူပေါ်မြို့ကနေမြို့သူမြို့သားတွေဟာနေ့လယ်12နာရီကနေစပြီးမြို့ကိုစွန့်ခွာထွက်ပြေးနေကြပြီဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေကြားယာယီအပြစ်ခတ်ရစဲသဘောတူညီချက်အရအခုလိုထွက်ခွာခွင့်ရရှိခဲ့တာဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ရုရှားတပ်တွေကပြစ်ခတ်နေခဲ့တဲ့အတွက်ပြည်သူတွေထွက်ခွာလို့မရခဲ့ကြပါဘူး။မရီယူပေါ်မြို့မှာလူဦးရေ4,000ကျော်ရှိပါတယ်။အဲဒီမြို့မှာညပူချိန်ကရေကဲမတ်သာသာလေးသာရှိပြီးလျှက်စစ်မီးတွေကလည်းပြတ်တောက်နေပါတယ်။ဆောင်ဝင်တွေဟာတယ်လီဖုန်းမီးနဲ့ပဲလူနာတွေကိုကြိရှိကူသနေရပါတယ်ဖုန်းလိုင်းတွေကလည်းပြတ်တောက်သွားတဲ့အတွက်ရေးပေါ်စိတ်ကူသရေးအဖွဲ့တွေနဲ့အဆက်အသွယ်ရဖို့ခက်ခဲဖြစ်နေပါတယ် အစားစာနဲ့ရေလက်ပြတ်တောက်နေပါတယ်အဲ့ဒီမြို့ကိုရုရှားကသိမ့်ပိုက်လိုက်တဲ့အတွက်ခရိုင်းမီးယားနဲ့ကောလန်ဆက်တယ်လို့ရရှိသွားပါတယ်ခရိုင်းမီးယားကျွမ်းဆက်ကိုရုရှားကယူကရိန်းစီကနေ2014လို့ရရှိသွားပါတယ်ရုရှားနိုင်ငံမှာရှိတဲ့သူတို့လုပ်ငန်းတွေကိုဆက်လိုက်ပြီးမဲ့ရုရှားအပြင်ကနေသတင်းတွေကိုဆက်လက်တင်ပြနေမှာဖြစ်တယ်လို့ VOA BBC နဲ့ RFE RL သတင်းဌာနတွေကပြောကြပါတယ်ရုရှားတပ်တွေရဲ့စစ်စီရေးနဲ့ပတ်သက်ပြီးသတင်းမှားတွေကိုဖျက်ရင်ထောင်ဒဏ်15နှစ်ချမှတ်လိုက်တဲ့ဥပဒေတက်ကိုရုရှားလွှတ်တော်ကတောက်ချာနေကပြထမ်းလိုက်ပြီးတဲ့နောက်နိုင်ငံခြားသတင်းဌာနတွေကရုရှားမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆဲလိုက်ကြကြောင်းကြေညာခဲ့ကြတာပါရုရှားအစိုးရဟာပြည်သူတွေကိုသတင်းမှမသိရအောင်ဖုံးအုပ်ပြီးအမောင်းတိုက်ချလိုက်တာဖ ကြလွတ်လပ်တဲ့တရေအချက်လက်ရရှိရေးဟာအခြေခံလူခွေရေးဖြစ်တယ်လို့ BBC ကကြေညာချက်မှာပြောလိုက်ပြီးရုရှားနိုင်ငံပြင်ပကနေယူကရိန်းနဲ့ရုရှားရဲ့ဒေသချုပ်ကိုတနေ့၄နာရီကြာလိုက်လို့မီတာကနေအသံတွေ့မယ်လို့လည်းဆိုလိုက်ပါတယ်။ဒါဟာစစ်ရေးတိုက်ပွဲကာလအတိုင်းပြန်လှုပ်တာပါ။အခုလိုဥပဒေပြဋ္ဌာန်းလိုက်တာဟာပူတင်အစိုးရကအမှန်တရားကိုတိုက်ခိုက်လိုက်တာဖြစ်ပြီးရိုးသားတဲ့သတင်းတောက်တွေကိုရုရှားနိုင်ငံတော်ရဲ့တစ်စပေါက်တွေဖြစ်တစိုက်ကလိုက်တာဖြစ်တယ်လို့RFERL ရဲ့ဥက္ကဋ္ဌတဲ့ CEO Jamie Fly ကဆိုပါတယ်။ယူကရိန်းကိုစတင်တိုက်ခိုက်ခဲ့တဲ့ February 24ရက်ကတည်းကစပြီးအနောက်နိုင်ငံသတင်းဌာနတွေရဲ့ Internet စာမျက်နှာတွေကိုဝင်လို့မရအောင်လုပ်ခဲ့တယ်လို့ AFP သတင်းဌာနကပြောပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကရုရှားအစိုးရနဲ့ဆက်ဆံနေတဲ့ရုရှားတထိပ်ကြီးတွေရဲ့ဇိမ်ခံသင်္ဘောတွေကိုသိမ်းမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတတိပေးလိုက်ပါတယ်။ဒီလ်ဘရာဇိမ်ခံသင်္ဘောကြီးဆိုရင်ဘောလုံးကွင်းနဲ့ရှိပြီးရဟယင်နှစင်းဆင်းသက်နိုင်တဲ့ကွင်းတွေလည်းပါတဲ့အပြင်25မီတာရှိတဲ့ရေကူးကနဲ့လူပေါင်း130အထိတင်းဆောင်နိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဇိမ်ခံသင်္ဘောကြီးတွေကိုသိမ်းယူတဲ့နေရာမှာကုန်ချက်စိတ်ကတစ်ခါတရံဒေါ်လာတန်းချီရှိတဲ့အတွက်စိန်ခေါ်ချက်တွေရှိနေတာပါ။တဲ့သေးကြွယ်တွေကသူတို့ပိုင်ဆိုင်မှုတွေကိုအခွန်ကင်းလွတ်ခွင့်ရအောင်ဒါမှမဟုတ်အစိမ့်မခံရအောင်လို့စင်ခံတင်မော့အတော်များများကိုလျှို့ဝှက်ဘန်စနစ်တွေနဲ့မှတ်ပုံတင်ထားတာပါရုရှားသတင်းတွေပိုင်းတဲ့စင်ခံရွက်တင်မော့ပေါင်း56စင်နဲ့သူတို့ကြောက်ချအရနာထားတဲ့နေရာတွေကို AP သတင်းဌာနကအစုံစမ်းတွေ့ရှိထားပါတယ်အတော်များများကတော့မြေထဲပင်လယ်ဒေသနဲ့ကရေဘီယံကျွန်းစုတွေမှာကြောက်ချအရနာထားတာပါဒါပေမဲ့လည်းအဲ့ဒီထဲကတင်မောဒဒါစင်ကျော်တို့ကတော့အနောက်နိုင်ငံရဲ့တန်ခါပိတ်ဆို့မှုနဲ့လူကင်းတဲ့လူသူအယောက်အပေါင်းနဲ့ရာမော်လ်ဒီဗက်စ်နဲ့မော်နီနီဂရိုလိုနိုင်ငံတွေစီပို့ဆောင်ထားကြပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့အင်အားအလုံးရင်းနဲ့ကျူးကျော်တိုက်ခိုက်နေတဲ့အတွက်ဒေသထွက်ကုန်တွေကိုမိခိုးနေရတဲ့ဥရောပအာဖရိကနဲ့အာရှတိုက်တွေကလူတွေအတွက်ဆန္ဒရိုက်ခါရရှိရေးချင်းချောက်မှုတွေဖြစ်လာနေပါတယ်။မြေစီဩဇာကျွဲဝတဲ့ယူကရိန်းနိုင်ငံကိုကမ္ဘာပေါင်းပေါင်းခြေထောင်ကြီးလို့တင်စားခေါ်ဝေါ်ကြတာပါ။ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာတစ်ဝန်းကိုတင်ပို့နေတဲ့ဂျုံက၃ပုံ၃ပုံနီးပါးရှိပြီးတော့ပြောင်းတဲ့စားသုံးစီရိုကိုလည်းအများအပြားတင်ပို့နေတာပါ။ယူကရိန်းကျူးကျော်မခံရခင်တစ်ပတ်လောက်ကတည်းကကမ္ဘာဂျုံစည်းတွေက55ရာခိုင်နှုန်းအထိထိုးသက်သွားပါတယ်။2017ခုနှစ်နောက်ပိုင်းဇင်းနှုန်းတွေဒီလောက်အထိမြင့်တက်လာတဲ့အတွက်ကုန်စည်စီစဉ်မှုထိခိုက်လာနိုင်ပါတယ်။ဒီအခြေအနေကြောင့်အစိုးရထောက်ပံ့တဲ့ဂျုံတွေအပေါ်မိခိုနေရတဲ့အီဂျစ်နဲ့လေဘနွန်လိုနိုင်ငံတွေမှာစီရင်နှံပါသူတွေတိုးလာနေတယ်လို့ AP သတင်းမှာရေးထားပါတယ်။တန်းနဲ့ချီတဲ့ယူကရိန်းပြည်သူတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရခြင်းတောင်သူတွေလည်းရုရှားတို့ကိုပြတ်တိုက်ဖို့တမမဟုတ်အသက်မသေးအောင်နေနေရတဲ့အတွက်သူတို့စိုက်ပျိုးမြေတွေကိုလစ်လျူရှုထားရတာပါပေါင်ပေါင်ခောက်ဆွဲနဲ့တရိတ်ဆန်အစာတွေထုတ်တဲ့နေရာမှာတုံးတဲ့ဂျုံနဲ့အခြားကွန်ပီစီတွေကဘာတဝန်းတင်ပို့နေတဲ့စိတ်ကန်တွေလည်းပိတ်ထားပါတယ်ရုရှားနိုင်ငံကိုလည်းအနောက်နိုင်ငံတွေကတန်ခတ်ပိတ်ဆို့ထားတာကြောင့်စိုက်ပျိုးရေးထွက်ကုန်တွေပြပကိုတင်ပို့နိုင်ခြင်းမရှိပါဘူးရုရှားတို့ကယူကရိန်းကိုရက်စက်စွာကျူးကျော်တိုက်ခိုက်နေတဲ့အတွက်လက်မဲ့သမ္မတရွေးကောက်ပွဲမှာထပ်ပြေးရှင်းပြဖို့စဉ်းစားနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ American First American ပထမဆိုတဲ့မူဝါဒအပေါ်အလေးနက်ထားဆန္ဒဆရာတွေဖြစ်လာနေပါတယ်။ ယူကရိန်းကိုကျူးကျော်တဲ့သမ္မတပူတင်ကိုတိတ်တော်တဲ့လူဆိုပြီးချီးကျူးခဲ့တဲ့မစ္စတာထရမ်ကအလူရှင်တွေကွန်ဆာဗေးတစ်လှုပ်ရှားသက်ကြွသူတွေနဲ့ပြီးခဲ့တဲ့တစ်ပတ်တွေ့ဆုံပွဲမှာသမ္မတပူတင်ကိုထပ်ပြီးတော့ချီးကျူးခဲ့ပေမဲ့လို့ဘယ်သူကမှထောက်ခံတာမတွေ့ရပါဘူး။အမေရိကသမ္မတဟောင်းဒေါ်နယ်ထရမ်ရဲ့အစိုးပိုင်းမဲဆွယ်စည်းရုံးမှုတွေမှာဒုတိယကမ္ဘာစစ်ကတည်းကကျင့်သုံးလာတဲ့ Republican Party ရဲ့နိုင်ငံခြားမှုဝါဒတွေကိုပြင်းပြင်းထန်ထန်တွေ့ဖဲပြောဆိုခဲ့တာပါ။စစ်အကျဉ်းသားအဖြစ်အဖမ်းခံရတဲ့အထင်ကရ Republican အမတ် John McCain ရဲ့အဖြစ်ကိုလှောင်ပြောင်ပြောဆိုခဲ့တဲ့ Mr. Trump ကအထူးကြံဝါဒီတွေနဲ့တော့မဟာမိတ်ဖွဲ့ခဲ့ပါတယ်။ Washington ကနိုင်ငံရေးသမားတွေကြောင့်ကုန်ကွယ်ရေးသဘောတူညီမှုတွေပြက်ပြယ်နေရတာဟာ American အလို့သမားတွေကိုထိခိုက်နှင်နာစေတယ်။ American ဟာဘရောမှမပြေဆုံးတဲ့စစ်ပွဲဆင်နွှဲနေတယ်လို့ယုံကြည်နေကြတဲ့မဲဆန္ဒရှင်တချို့ကတော့သမ္မတ Trump ရဲ့လိုရက်ကိုထောက်ခံကြပါတယ်။ယူကရိန်းကိုရုရှားတို့ကျူးကျော်နေတာကြောင့်ရေနံစေးတွေထိုးတက်နေပြီးကမ္ဘာစီးပွားရေးထိခိုက်နေရတာကိုတံမြန်ဆောင်တဲ့အနေနဲ့တရုတ်နိုင်ငံကနှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုရည်မှန်းချက်ကိုဆယ်စုနှစ်တွေအတွင်းအနှိမ့်ဆုံးအထိလျှော့ချလိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 5.5 ရာခိုင်နှုန်းဝန်းကျင်သတ်မှတ်ကြောင်းတရုတ်ဝန်ကြီးချုပ်လီကတ်ချင်းကတရုတ်လွှတ်တော်အမတ်တွေကိုပြောဆိုခဲ့တာပါ။အဲ့ဒီရည်မှန်းချက်ပြည့်မီဖို့အားစိုက်လုပ်ကွန်ရလိမ့်မယ်လို့လည်းပြောပါတယ်။ယူကရိန်းကိုရုရှားတို့တက်ခတ်တဲ့လူရွက်ကတရုတ်အပေါ်တရားမှုသိရှိမဲ့ပုံမရဘူးလို့ကြိုတင်ခံမှပြောဆိုတာရှိပေမဲ့လို့လောင်စာစီစေးတက်တဲ့ဌာနနဲ့တော့ကြုံရလိမ့်မယ်လို့လည်းသုံးသပ်ကြပါရယ်။ရုရှားသမ္မတပူတင်ရဲ့စီးရဲကျူးကျော်မှုနဲ့ခက်ခဲကင်းနေတဲ့တရုတ်နိုင်ငံကတွစ်ဆုံဆွေးနွေးမှုတွေလုပ်ဖို့ကိုတော့တိုက်တွန်းတောင်းဆိုထားပါရယ်။ဒါပေမဲ့လည်းအခြားအစိုးရတွေလိုမျိုးရုရှားတို့ရဲ့လူရွက်ကိုပြစ်တင်ရှုံချတာမျိုးတော့မရှိပါဘူး။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလောင်လို့တင်ပြပေးကြတာပါခင်ဗျာ။ View American အတန်ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမအဦးဆုံးတော့စကိုင်းတိုင်းအတွင်းကမြို့နယ်တချို့ကခြေရွာတွေမိရှို့ခံရတဲ့သတင်းကိုတင်ပြပေးပါမယ်။စစ်ကောင်စီတပ်တွေနေမြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးဒီပဲရင်မြို့နယ်ကဏီမြို့နယ်တွေကခြေရွာတွေမှာနေအိမ်တွေမိလောင်ပျက်စီးခဲ့တယ်လို့စစ်စင်ရေးတွေကြောင့်ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ထွက်ပြေးနေရတဲ့ဒေသခံတွေအတွက်အရေးပေါ်ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုသားညိုကပြောပြပေးမှာပါခင်ဗျာ
။စစ်ကောင်စီတပ်တွေကိုပြန်လည်ခုခံနေတဲ့စကိုင်းတိုင်းကြီးရော်တွေမှာအခုရက်ပိုင်းတွေအတွင်းအင်တာနက်လိုင်းတွေဖြတ်တောက်ခံရပြီးတော့စစ်ကောင်စီကနေပြည်တော်ရှင်းလင်းစစ်စင်ရေးတွေကိုပုံပြီးတွန်းလှုပ်လာပါတယ်။စကိုင်းတိုင်းရှိဖို့ခိုင်တပင်းမြို့နယ်နဲ့ငါးဖားလုံးမဲဝေးတဲ့ဝါဘာကြီးရော်ကိုမတ်လ9ရက်နေ့မနေ့ပိုင်းကစစ်ကောင်စီကဝင်ရောက်ပြီးတော့မိရှုတဲ့အတွက်နေ56လုံးမိလောင်ကျွမ်းသွားတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့ဖြစ်စဉ်လုံးဝမရှိဘဲနဲ့နေအိမ်တွေကိုမိရှုသွားတာဖြစ်တယ်လို့စေဘီဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်။
အဲဒီကျွန်တော်ဝါပါတကြီးသားကိုဝင်ပြီးတော့မိရှုရယ်ပေါ့နော်။ကျင်းစရာကျွန်တော်လောက်တော့56လုံးဝမမချန်တော့ဘူး။အကုန်ဟောလိုက်ကြတော့မိရှုစစ်ကောင်စီစစ်သား20လောက်လာပြီးတော့မိရှုရယ်။ဒီကာဝေးတုတ်တဲ့ခရီးအိမ်ကလည်းရေးရှုတာမျိုးမဟုတ်ဘူး။အကုန်လုံးအဲ့တော့ရှုသွားတယ်ပေါ့နော်ဝင်တဲ့ကသူ့ကိုဟိုမိုင်းဆွဲလို့ဘာမှမဟုတ်တော့ဘူးနည်းဝင်ရောက်ကွာသူကအကုန်ရှုရဲ့သဘော
စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာကြီးရွာသားတွေဟာဘေးလွယကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်လက်ရှိတပင်းမြို့နယ်ထဲမှာစစ်ဘေးရှောင်နေရသူတောင်းတဲ့ချီရှိနေပြီးတော့တပင်းမြို့နယ်ထဲကဒေသခံတွေပြင်ရှင်ဘူဘက်ကြီးရွာကစစ်ဘေးဒုက္ခသည်တွေဟာတင်းရှောင်နေရတာပါစပီးဒုက္ခသည်တွေတဲမှာဖြားနာရီရှိပြီးတော့စေဝါအစားတောက်အကူအညီတွေလိုအပ်နေတယ်လို့လည်းသူကဆက်ပြောပါရယ
်စေဝါရောအစားတောက်ရောအရင်ကခက်ခဲနေပါပြီကျွန်တော်တို့ဘာမှစားရမရှိဘူးစံလောက်ပဲရှိတယ်ပေါ့စံနေဟာမရှိဘူးဖြစ်နေဟုတ်စေဝါအကူအညီလိုအပ်တယ်ပေါ့ညအချို့တခင်ပြောမယ်ဆိုတော့နေမကောင်းလာရောကုသမှုတော့လည်းစပီးဆောင်ရင်းဆိုတော့ကျွန်တော်တို့ဒါလည်းမဆောင်နိုင်တော့ဘူးအားလုံးအတူတူနေကြရတာဆိုတော့ဒီနေရာထဲမှာပြုတ်ပြီးနေကြရတာဆိုတော့ဒါရီကကူးတော့တာပေါ့ဗျဟိုအဲ့ဒါကြီးဖြစ်နေတာများပြောတာ
ဒါကတော့ဒီပင်းဘက်ကအခြေအနေပါဖေဖော်ဝါရီလ28ရက်နေ့ကလေးကလည်းစီးတင်းမာနေတဲ့ရင်းမဲ့ပြည်နယ်ကဏီမြို့နယ်ကြားက6မကြီးရွာမှာလေမတ်လ9ရက်နေ့စနေနေ့ညပိုင်းမိရှုခံရတဲ့အတွက်နေအိမ်တွေအပြင်ကြီးရွာစီဗီကလည်းမိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။ကျမတို့ကအဲ့ကြတော့ဒီမှာပြေးနေကြချင်းကျမတို့ကကြောက်လို့ဆိုပြီးတော့ပြေးနေရတာချင်းဆောင်းမတော့အဲ့လိုမျိုးမိောက်တွေနဲ့မိရှုနေပြီလို့သူကအဲ့လိုပြောတာချင်းကျမတို့အနောက်ဆောင်းမအနောက်ရွာက3အိမ်လောက်နေချင်းစီးထားမှာပါတာချင်းကျေးလက်သေးတာမှာပါလာချင်းပြီးတော့ချောင်းမအစီရောအားလုံးပြောရင်နေအိမ်ကြီးကတော့ပါတယ်နေအိမ်ကြီးကတော့အကုန်လုံးဘာမှကိုမရလိုက်ပါဘူးချင်းအကုန်လုံးပါလာပါချင်းဘာမှလည်းမရလိုက်ကြပါဘူးချင်းဒီမှာလည်းမီးရမတက်ရဲတဲ့ခါကျတော့အကုန်လုံးပါသွားတာချင်းတောင်သူရေးနင်းနေလာလာသူဆောင်ဒီမှာ
လောက်ခေရတဲ့အလုပ်တွေဒီလောက်ခေရတဲ့အိမ်တွေလည်းနဲ့ကျွန်တော်တညာနဲ့အခုလုံးမီးချိုးခံရပါတယ်ရှင
်အခုလိုကြေးရနေရင်လည်းမီးလောင်ဆုံးရှုံးခံရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာစင်းထုတ်ပြန်တာတော့မရှိသေးပါဘူးဖေဖော်ဝါရီလ26ရက်နေ့ကရမပင်မြို့ချင်းမုံကြီးရွာနဲ့ညောင်ကိုင်းကြီးရွာကိုလေကြောင်းကနေပြီးတော့ပစ်ခတ်ပြီးတော့နေပြည်တော်ရှင်းလင်းလာတွေလှုပ်လို့ဒေသခံကာကွယ်တပ်ဖွဲ့ဝင်တွေပါဝင်ဒေသခံ9ဦးထက်မနည်းသေဆုံးခဲ့ရပါတယ်ဖေဖော်ဝါရီလ28ရက်နေ့မှာရမပင်မြို့နဲ့ကနေမြို့ကြားရမပင်ဘက်မှာရှိတဲ့တပီးကြီးရွာကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပြီးတော့ပစ်ခတ်နေပြည်တော်ရှင်းလင်းလာတွေလှုပ်တယ်လို့ပဲနေအိမ်တွေကိုမိရှို့တဲ့အတွက်လည်းတပီးကြီးရွာကနေ200နီးပါးမိလောင်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ရမပင်မြို့နယ်ကရင်မြို့ကြားမှာတော့ဒေသခံ2000ကျော်ဟာစစ်ဘေးဒုက္ခသည်ဖြစ်တိမ်းရှောင်နေရတာတပတ်ခန့်ရှိနေပြီဖြစ်ပါတယ်။မတ်လ4ရက်နေ့ကစပြီးတော့စကိုင်းတိုင်းဒေသကမြို့ကြီး၄မြို့ကလွဲပြီးတော့ကျန်တဲ့နေရာအလုံးကိုမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုဖုန်းခေါ်ဆိုမှုတွေလည်းခက်ခဲနေပါတယ်ခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာ။မကြာခင်မှာမြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးမှုရိုးရွင်းနေတဲ့အခြေအနေကိုတင်ပြပေးသွားပါမယ်။
ပထမကွာစစ်အစပိုင်းမှာရုရှား Empire ရဲ့နယ်မြေတွေကိုအနောက်ဘက်ဆိုရင် Germany နဲ့ Austro-Hungarian Empire တောင်ဘက်ဆိုရင် Ottoman Empire နဲ့ပါရှားဒေသတွေတိုးချဲ့ခဲ့ပါတယ်။အဲ့ဒီအချိန်ရုရှား Empire မှာ Finland, Poland နဲ့ Ukraine နိုင်ငံတို့ပါဝင်ပြီးတော့ Bosnia ပင်လယ်ကွေ့ Baltic ပင်လယ်နဲ့ပင်လယ်နက်တို့စီကိုထွက်ပေါက်ရပါတယ်။ရုရှားနိုင်ငံအော်တိုဘာဒေါ်လန်ရေးမှာနိုင်ငံအာဏာရယူလိုက်တဲ့ Bolshevik အစိုးရက Finland ရဲ့လွတ်လပ်ရေးကြေညာမှုကိုအတိအမှတ်ပြုလိုက်တာပါ။ပထမကမ္ဘာစစ်ကနေရုရှားနှုတ်ထွက်တော့ဂျာမနီသူ့ရဲ့မဟာမိတ်တို့နဲ့နိုင်ငံရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ပိုလန်၊ဘယ်လာရုစ်တစိတ်တွေကယူကရိန်း၊ဖင်လန်၊ဘော်လ်ကန်ဒေသနိုင်ငံများကိုရုရှားနေမည်လို့ကြေညာထားတာပဲဖြစ်ပြီးခဲ့ပါတယ်။အာမေးနီးယားကလွတ်လပ်ရေးကြေညာပြီးရူမေးနီးယားကဘက်ဆာရာဗီးယားအခုယူကရိန်းနဲ့မော်လ်ဒိုဗာတို့ပိုင်းတွေကိုဝင်ရောက်နေရယူထားပါတယ်။ရုရှားဘယ်လာရုစ်တစိတ်တွေကယူကရိန်းဂျော်ဂျီယာအာမေးနီးယားအဇာဘိုင်ဂျန်နဲ့ဆိုဗီယက်ပြည်အောင်စု USSR ကိုတည်ထောင်ခဲ့ပါတယ်။1920ပြည်လုံနှောင်းပိုင်းနှစ်ပြည်မှာဥစ်ဘက်ကစ္စတန်၊တာခ်မန်နစ္စတန်၊တာဂျီကစ္စတန်နိုင်ငံတို့ကဆိုဗီယက်ပြည်အောင်စုတွေကိုဝင်ရောက်လာခဲ့ကြတာပါ။နောက်ဆယ်စုနှစ်ပြည်မှာလည်းကာဂစ္စတန်၊ကာဂျစ္စတန်ဒေသတွေကဆိုဗီယက်ပြည်အောင်စုတွေကနိုင်ငံတွေဖြစ်လာပါတယ်။ဒုတိယကမ္ဘာစစ်အစမှာတော့ဂျာမနီနဲ့ဆိုဗီယက်တပ်တွေပိုလန်နိုင်ငံကိုကျူးကျော်ခဲ့ကြပြီးတော့သူတို့ကြောင့်ပိုလန်နှစ်ချမ်းကွဲခဲ့ပါတယ်။ရုရှားကဖင်လန်ကိုကျူးကျော်ပါတယ်။နောက်နှစ်ငင်းငင်းရေးစာချုပ်ချုပ်ဆိုနိုင်ခဲ့ပြီးတော့ဖင်လန်နဲ့မြေတချို့ဆိုဗီယက်ပြည်အောင်စုကိုပေးလိုက်ရပြီးတော့နေဆက်မြင်တက်မှတ်နိုင်ခဲ့ပါတယ်။ဆိုဗီယက်ပြည်အောင်စုကနေမော်လ်ဒိုဗာ၊အက်စတိုးနီးယား၊လက်တဗီးယားနဲ့လစ်သူရေးနီးယားတို့ကွဲထွက်သွားပါတယ်။ရုရှား၊မွန်ဂိုလီးယားတို့နဲ့ထိစပ်နေတဲ့ဒေသအဆိုပြေထဲရောက်သွားပါပြီ။ချက်ကိုစလိုဗေးကီးယားတွေကကာပက်တိုယူကရိန်းဒေသအဆိုပြေထဲရောက်သွားပါပြီ။ဒုတိယကမ္ဘာစစ်ပြီးဆုံးချိန်မှာတော့ဆိုဗီယက်ပြည်အောင်စုနဲ့ပိုလန်တို့နယ်မြေသဘောတူညီချက်လက်မှတ်ရေးထိုးနိုင်ခဲ့ပါပြီ။တခြားနိုင်ငံ9နိုင်ငံနဲ့ဆိုဗီယက်ပြည်အောင်စုဝါဆော့မဟာမိတ်စစ်စာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါပြီ။ဆိုဗီယက်ပြည်အောင်စုပြိုကွဲတဲ့အခါမှာဆေးရေးတိုက်ပွဲပြီးဆုံးသွားပါပြီ။ဂျော်ဂျီယာရဲကအကာဇီယာနဲ့တောင်အိုဆက်ရှားဒေသတို့ကိုရုရှားကဝင်နေရယူလိုက်ပါတယ်။ယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားဒေသကိုလည်းရုရှားသိမ်းယူလိုက်ပါတယ
်။ဖီအမေရိကန်တန်ခါတင်းငင်းနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။အခုတော့ဒေါ်ဆန်းစုကြည်အမှုကြားနာမှုအခြေအနေကိုကြည့်ကြရအောင်ပါ။နိုင်ငံတော်တပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေယူတယ်ဆိုပြီးအဂတိလိုက်စားမှုနဲ့စစ်ကောင်စီကတရားစွဲထားတဲ့အမှုကိုနေပြည်တော်မှာရှိတဲ့တည်ထန်တရားရုံးကဆွဲချက်တင်လိုက်ပါတယ်။ဒီမှုကိုဆွဲချက်တင်လိုက်ပြီးမဲ့လဲတရားလိုဘက်ကတက်သေးတစုံတရားပြနိုင်ခြင်းမရှိဘူးလို့ဒေါ်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကပြောပါတယ်။ပြီးခဲ့တဲ့တပတ်အတွင်းကတရားခွင်ကြားနာမှုအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဒေါ်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်ကယုံကြည်မှာရွှေနဲ့ဒေါ်လာတွေယူရဲဆိုပြီးအောက်ဒီလိုက်စားမှုနဲ့ဆွဲထားတဲ့အမှုကိုဆွဲချက်တင်လိုက်ပါတယ်။ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကနေအမေရိကန်ဒေါ်လာ6သိန်းနဲ့အခောက်ရွှေ9ပိတ်သာလက်ခံရယူခဲ့တဲ့ဆိုတဲ့အမှုကိုအောက်ဒီလိုက်စားမှုမြောက်တယ်ဆိုပြီးတော့ဆွဲချက်တင်လိုက်တာပါ။ဒါကတော့ပြီးခဲ့တဲ့တစ်ပတ်ကတရားခွင်ကြားနာမှုတွေအတွင်းကအဓိကအရေးပါတဲ့အချက်တစ်ခုဖြစ်တယ်လို့ဆိုရမှာပါ။NLD ဆိုရလက်ထက်ရန်ကုန်တိုင်းအတွက်လုပ်ငန်းဆောင်ရွက်မှုတွေကိုထောက်ခံပေးဖို့နဲ့ကာကွယ်ပေးဖို့အတွက်ဆိုပြီးတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကဒေါ်လာနဲ့ရွှေတွေပေးခဲ့တာကိုလက်ခံတယ်ဆိုပြီးစစ်ကောင်စီဘက်ကအားရလိုက်စားမှုနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ဒီအမှုကိုစွဲချက်တင်တဲ့မတင်တဲ့ဆိုတာနဲ့ပတ်သက်ပြီးတရားရုံးမှာနှစ်ဖက်ရှိနေသည့် အပိသက်လျှောက်လဲတင်ပြပြီးတဲ့နောက်နေပြည်တော်မှာရှိတဲ့တည်ထောင်တရားရုံးကဖေဖော်ဝါရီ28ရက်နေ့မှာစွဲချက်တင်ဖို့ဆုံးဖြတ်လိုက်တာပါဒီမှုမှာထူးခြားတာကတော့သက်သေခိုင်ခိုင်မာမာတင်ပြနိုင်ခြင်းမရှိဘဲသက်သေခိုင်မာမှုမရှိဘဲစွဲချက်တင်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ကိုရွှေနဲ့ဒေါ်လာတွေပေးတယ်ဆိုပြီးတရားလိုဘက်ကတရားစွဲခဲ့ပေမဲ့လည်းသက်သေမပြနိုင်ခဲ့ပါဘူးတရားလိုဘက်ကလိုပြသက်သေဖြစ်တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းနှိမ်ကဒါတွေကိုပေးခဲ့တယ်လို့တရားရုံးမှာထွက်ဆိုခဲ့ပေမဲ့လည်းနှစ်ဖက်ရှိနေတဲ့အပြန်အလှန်မေးခွန်းတွေမေးခဲ့တုန်းကလည်းတသက်ပြနိုင်ခဲ့ခြင်းမရှိခဲ့သလိုစစ်ကောင်စီကအာဏာသိမ်းတဲ့နေ့ကလည်းဒေါက်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းလိုက်ချိန်ကဒေါက်ဆန်းစုကြည်စီကနေသိမ်းဆည်းရမိတဲ့အထက်မှာပါဝင်ခဲ့ခြင်းမရှိခဲ့ပါဘူးဒီဇယ်ဥတွေမှာအောက်ရီလိုက်စားရလို့ဆွဆွဲခံရသူစီမှာအောက်ရီလိုက်စားခြင်းကရခဲ့တဲ့တစိုးလက်ဆောင်တဲ့ဝကြီးတွေကိုစွဆွဲခံရသူစီကသိမ်းဆည်းရမိမှသာတရားစွဲဆွဲရမယ်လို့ပါဝင်သလိုအောက်ရီလိုက်စားရလို့ကြော်စောသတင်းထွက်မှသာအောက်ရီအမှုနဲ့စစ်ဆင်းနိုင်တယ်လို့ဖော်ပြထားပါတယ်အခုလက်ရှိဒေါအောင်ဆန်းစုကြည်ကိုအောက်ရီအမှုနဲ့စွဲထားတဲ့အမှုတွေမှာဒီပြထမ်းထားတဲ့အချက်တွေနဲ့မကိုက်ညီသလိုဒါတွေကိုယူရဲဆိုပြီးစွဆွဲချက်သာရှိပြီးတော့တရားလိုဘက်ကတက်တည်ပြသနိုင်ခဲ့ခြင်းမရှိသလိုစစ်တပ်ကအာဏာသိမ်းတဲ့နေ့မှာလည်းဒေါအောင်ဆန်းစုကြည်စီကသိမ်းဆည်းရမိတာမရှိဘူးဆိုပြီးဒေါက်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကကျားနာစစ်ဆေးမှုတွေအတွင်းမှာတရားရုံးကိုလျှောက်လဲတင်ပြနိုင်ခဲ့ပါတယ်။ဆိုတော့တသက်ခိုင်ခိုင်မာမာပြသနိုင်ခဲ့ခြင်းမရှိတဲ့အမှုကိုတရားရုံးကဘာကြောင့်စွဲချက်တင်ဖို့ဆုံးဖြတ်လိုက်တာပါလဲ။ဒါကတော့ဥပဒေကြောင့်အရမေးခွန်းထုတ်เสียဖြစ်သလိုတရားစီရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့လည်းမေးခွန်းထုတ်เสียဖြစ်နေပါပဲ။ဒီအမှုတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုမီဒီယာတွေကိုမပြောရဘူးဆိုပြီးပိတ်ထားတဲ့အတွက်တရားရုံးကဘာကြောင့်အခုလိုဆုံးဖြတ်တယ်ဒီဆုံးဖြတ်ချက်ကိုဒေါအောင်ဆန်းစုကြည်တို့ဘက်ကအယူခံဝင်မဲ့မဝင်ဘူးဆိုတာရင်းနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းမသိရသေးပါဘူးနောက်တစ်ခုကတော့အခုလိုဆွဲချက်တင်လိုက်တာကြောင့်လာမယ့်ရုံးချင်းတွေကစပြီးတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရှောက်လဲချက်ပေးဖို့ရှိတယ်လို့လည်းသိရပါတယ်ပြီးခဲ့တဲ့ဘက်တွင်ကြားနာမှုတွေကတခြားထူးခြားတဲ့အချက်တွေကတော့ဒေါခင်ကြီးဖောင်ဒေးရှင်းအတွက်မြေနီယာရယူမှုနဲ့နေအိမ်တည်ဆောက်မှုတွေနဲ့ပတ်သက်ပြီးဆွဲထားတဲ့အမှု၄မှုကိုလည်းကြားနာစစ်ဆေးခဲ့ပြီးတော့စစ်ကောင်စီဘက်ကတော့တရားလိုသက်သေဖြစ်နေနေပြည်တော်စီပင်ကဒေါက်တာပွင့်သန္တာကျော်နဲ့ရန်ကုန်စီပင်ကဦးအောင်မျိုးဦးတို့ကိုစစ်ဆေးခဲ့ပါတယ်။ဒါပြင်ပြီးခဲ့တဲ့အင်္ဂါနေ့ကတော့ရဟရင်ငါးရန်နာဝဲယူတာရင်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်နဲ့သမရဝင်းမြင့်လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်ရေးတို့ကိုအရီလိုက်ဆောင်မှု၅မှုနဲ့ဆွဲထားတဲ့အမှုတွေကိုလည်းကြားနာစစ်ဆေးခဲ့ပါတယ်။ဒီမှုတွေအတွက်စစ်ကောင်စီဘက်ကတရားလိုဦးအောင်ခန့်ကလူပြသက်တွေဖြစ်ထွက်ဆိုခဲ့ပြီးတော့ရှေ့လာမဲ့ရုံးချင်းမှာတော့နှစ်ဖက်ရှိနေသည့်အပြန်အလှန်မေးခွန်းတွေနဲ့စစ်ဆေးမေးမြန်းကြမှာဖြစ်ပါတယ်။စစ်ကောင်စီကဒေါအောင်ဆန်းစုကြည်ကိုအရီလိုက်စားမှု71မှုနဲ့ဆွဲထားပြီးတော့အခုလော်လော့ဆယ်မှာဆယ်မှုကိုတရားရုံးမှာရင်ဆိုင်နေရပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးမှုယိုယွင်းနေတဲ့အခြေအနေကိုကြည့်ရအောင်ပါမြန်မာနိုင်ငံနေရာအတော်များများမှာလက်ရှိတရားဥပဒေစိုးမိုးရေးအတော်ယိုယွင်းနေတယ်လို့ပြည်သူတွေကပြောကြပါတယ်ခိုးမှုလူရဲမှုကနေလူတပ်မှုတွေအရင်တန်းပိုများနေပေမဲ့ဥပဒေအတိုင်းဆောင်ရွက်ပေးမဲ့သူတွေကိုတိုင်ကြတာမျိုးလည်းသိမလို့ကြတော့ပါဘူးတရားဥပဒေစိုးမိုးရေးပိုင်းဆောင်ရွက်နေတဲ့တာဝန်ရှိသူတွေအပေါ်ပြည်သူတွေရဲ့ယုံကြည်အားကိုးမှုကလည်းနည်းလာတာကြောင့်ဖြစ်တယ်လို့ကိုယ်တိုင်ခံရသူတွေကပြောပါတယ်လက်ရှိပြည်သူတွေကြုံတွေ့နေရတဲ့လူညိုရေးဆိုင်ရာအခက်အခဲတွေကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မောင်ကပြောပြပေးမှာပါခင်ဗျာ
စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့2022ခုနှစ်ဖေဖော်ဝါရီလတည်းကစလို့တနှစ်ကျော်ကာလအတွင်းမှာယိုယွင်းအားနည်းနေတယ်လို့မြန်မာနိုင်ငံကအနှံ့ကပြည်သူတွေထောက်ပြနေတဲ့အထက်မှာတရားဥပဒေစိုးမိုးရေးပိုင်းလည်းပါပါတယ်ခိုးမှုလူရဲမှုကပိုက်နှိုက်မှုမြို့လယ်ကမှဓားများတိုက်ခတ်ရမှုတွေအရင်ထက်ပိုများလာတယ်လို့ကိုယ်တိုင်ကြုံခဲ့သူတွေကပြောပြပါတယ်မိခင်ကျမ်းမရဲ့အတွက်ဆေးရုံမှစောင့်ပေးနေခြင်းနေအိမ်ဖောက်ထွင်းခိုးခံရလို့ကျက်သိရာချီဆုံးရှုံးလိုက်ရတဲ့လှိုင်မြို့နယ်မှာနေတဲ့အမျိုးသမီးတဦးကသူ့ရဲ့ကိုတွေ့အခြေအနေကိုအခုလိုပြောပြပါတယ်
။အိမ်မှာလူရှိနေတာမှဘာတော့အထက်ထက်ပိတ်ကြတယ်။ဟိုကတကားခောက်ရင်ဘာလို့လဲလို့အရင်ကြည့်ရတယ်။အဲ့လိုမျိုးထိတ်လန့်နေရပေါ့ကွာ။ထွားမှတစ်ခုတော့ရသွားတယ်။ဟိုလုံခြုံမှုမရှိဘူးပေါ့။ညာကမျိုးကြီးမှတော့မှ။အရေးတွေကဘာလို့လဲဆိုတော့သူတို့ကိုယ်တိုင်ကတော့မှစိုးရင်ရတဲ့အနေအထားဖြစ်နေတယ်တဲ့။ဟိုသူတို့လည်းဟိုဒလန်ဆိုပြီးတော့အတက်ခံရတဲ့အနေအထားရှိနေတာသူတို့လည်းမလုံခြုံဘူးလေအဲ့လိုမျိုးတော့ပြောတယ်ဘယ်နဲ့ကြော်ပြီးတော့သွားလို့မရဘူးပဲပြည်သူပြောင်းနေတဲ့ဆိုတော့ဒီခေတ်ကာလကြီးတော့ကွာအမှန်တမ်းပြောရရင်တော့ဘာများပြောနိုင်လဲဆိုတော့လုံနိုင်တာတော့မရှိဘူးခင်ဗျာနိုင်ငံရေးရှိနေရဒီငွေဖြစ်နေတဲ့ခါကျတော့အဲ့လိုခိုးဆိုးလူရတဲ့တွေကတော့ရှိလို့ရှိနေတာပေါ့အမှန်တမ်းပြောအဲ့ဒီကာလကြီးကိုအဲ့လိုမျိုးမနေကြဘူးကွာလုံခြုံမှုရှိရှိနဲ့အရင်ဟိုအန်ဒီဆိုတော့ဖြစ်လို့လို့မျိုးအဲ့လိုမျိုးတော့သွားကျင်နေပါ
2022ခုနှစ်ဇန်နဝါရီလထဲမှာသူ့ရဲ့နေအိမ်ဖောက်ထွင်းခံရတဲ့အတွက်မ Mitasu Pansan the Mia Songshong Layabi me. Tia Ugri Sumu is Sang Yet Turi Kuranga Ubrini and Yamuma Boba on Masang Yet Bin and Gebulu to Yet Twit Jungo Pyopiavare. Sita and Nathan Bina Bai, Tia Ugri Sumu on Losang Piame, Sieta Narigale, Pidu Longjong Yete, Pine Poguda, Pudu Loni Jara Duyara Mo, Pidu Ria Yongji Ago Mo, Yente Cha Seni Lu Pioni Javare, Pidu and Yene.
ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ်တိုင်တာဝန်ယူနေရတဲ့အကြောင်းကိုကျောင်းတရားမျိုးနဲ့မှနေသူတယောက်ကလည်းအခုလိုပြောပါတယ်။ရဲရွာကျွန်တော်တို့ကယင်းရဲ့ရုံမှုခက်တာအခုဆိုကိုဆိုတော့ဟိုခုကအာနာရှင်စန့်ကျင်တဲ့ဟိုဘာတို့ခေါင်းဆောင်မပေးတဲ့ဆန္ဒပြကလေးတွေလို့ဒါတို့ကရှာဖမ်းလားအဲ့လိုဖမ်းဆီးတာတွေလုပ်နိုင်တာလူစိုးစခိုးစို့တို့မဖမ်းနိုင်တော့အဲ့တော့ကျွန်တော်တို့ကဘယ်လိုတ တစ်ဖက်ကကျမတို့ထလန်လို့အထင်ခံအောင်မယ်သူတို့နဲ့ပေါင်းတယ်လို့ထင်ခံပြီးတော့အခက်မသိရင်အသက်ခံအောင်ကျမတို့မှရှင်းပြလို့လည်းမရအောင်တော့ဘယ်လိုလုပ်ရမလဲဘယ်သူ့ကိုအားကိုးရမလဲဒီတော့ကိုယ့်အစာကိုထိမယ
်စစ်ကောင်စီကည10နာရီကနေမနက်4နာရီအထိညမထွက်ရအမိန့်ကိုထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာနေကင်းချောင်တောင်မှာပါခိုးမှုတွေလူရက်မှုတွေဖြစ်နေတယ်လို့ဖုန်းလူခံရသူဆွဲကြိုးလူခံရသူတွေက VOA ကိုပြောပြပါတယ်ရွှေဆိုင်တွေမှာလည်းရွှေဝယ်တဲ့သူဟန်ဆောင်ပြီးတော့ရွှေတဲ့ပစ္စည်းတွေခိုးယူတာတွေလူရက်တာတွေဓားတိုက်တာမျိုးတွေပိုးဖြစ်လာပါတယ်တရားဥပဒေစိုးမိုးရေးလျော့နယ်လာတဲ့အတွက်အသက်သေဆုံးတဲ့အထိဓားတိုက်ခရမှုတွေအမှုကျန်းစီးမှုတွေလည်းဖြစ်နေပါတယ်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တယောက်ကတော့နေ့စဉ်လူတွေနဲ့ရောင်းဝယ်လုပ်ကိုင်နေချင်းဘသူကလူရက်လာမလဲဆိုတာကိုတွေးကြောက်နေရတယ်လို့ပြောပြပါတယ်
။လူရက်တာတွေလူတွေတပြားတိုက်တာတွေအဲ့ဒါတွေကတော့ဟိုကြားနေရပါတော့ဒီတိုက်တဲ့နေရဲ့ဒီရက်ကလူတွေကတော့ရိုက်ခတ်တာပေါ့နော်ကျွန်တော်တို့ကအခုရက်ကိုဝင်ကိုနေဘူးပိုလစ်စီကိုကိုဘတာကိုကာကွယ်စောင့်ရှောက်ဆိုတဲ့သဘောမျိုးပဲရှိတယ်ဟိုဒီရဲဌာနတွေကတော့အကူမှာလို့ပါတော့အဲ့ဒါမျိုးကတော့မရှိဘူးကျွန်ကြီးကိုသားမှုကတော့မရှိတော့ဘူးပေါ့နော်ကျွန်တော်တို့ကလုပ်ငန်းတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဝင်ထွက်သွားလာနေရရှိရှိတာပေါ့နော်ဟိုသူကိုရင်ကမသိဘူးမသိဘူးတဲ့လူတွေလည်းကြုံရတာဆိုတဲ့အခါကျတော့ဟိုအနေနဲ့ပဲဟိုတံပြားတွေရဲ့ဆောက်ချီရတာပေါ့ဒီအဲဒီကိုဒီကိုလာတဲ့လူတွေကိုဒီမှာဇီးဝယ်တဲ့လူတွေကလူကောင်းတွေလည်းလူကောင်းတွေလည်းဖြစ်နေကြတယ်ဒါပေမဲ့ဟိုအဲဒီမှာကပါဗလာလူမဲ့ကြမဲ့တော်များပါမလားဆိုပြီးတန်ရတဲ့နေရတာတော့အဲ့ဒီလူစိတ်ကြီးကတော့ဟိုတော်တော်ဆိုးတယ
်အခုလိုအခြေအနေမျိုးတွေကရန်ကုန်မြို့မှာတွင်ဖြစ်နေတာမဟုတ်ပါဘူးတခြားမြို့တွေမှာလည်းတရားဥပဒေစိုးမိုးမှုကြဆင်းလာပြီးတော့ခိုးဆိုးလူရက်မှုတွေပိုဖြစ်နေပါတယ်လက်နက်ကိုင်အဖွဲ့အစည်းတွေရှိနေတဲ့နေရာတချို့မှာတော့ခိုးဆိုးလူရက်မှုတွေကိုပြည်သူတွေကအဲ့ဒီအဖွဲ့အစည်းတွေကိုတိုင်ကြားဖြေရှင်းတာမျိုးလုပ်နေကြပါတယ်ရခိုင်ပြည်နယ်ချင်းပြည်နယ်ရှမ်းပြည်နယ်စတဲ့ဘက်တွေမှာသက်ဆိုင်ရာအာဏာပိုင်တွေထက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်ကြားဖြေရှင်းနေတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဆရာနာတိမ်ပြီးနောက်ပိုင်းမှာလက်နက်ကိုင်တွေနဲ့စစ်ကောင်စီကြားနယ်မြေစိုးမိုးနိုင်ဖို့ကိုသာပူအာယုံထားလာတာမို့ငကိုရဲကဒုစရိုက်သမားတွေကြီးစိုးတတ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒုစရိုက်သမားတွေပို့ပြီးတော့မင်းမူလာတယ်လို့ဒေသခံတယောက်က VOA ကိုပြောပါတယ်။
ခုကြတော့လက်နက်ကိုင်ဖွဲ့စည်းရတယ်ပဲကျွန်တော်ဘက်မှာနေမီနေမီလူတိုက်ပွဲတွေဖြစ်တာနဲ့အဲသူတို့တို့လက်ရှိနေပြီးတော့တိုင်းရည်ဒီမကောင်းနိုင်လဲဆိုတော့အဲဒါရီတို့ဝင်ပြီးတော့မလုပ်နိုင်တဲ့သူစစ်ချင်းတွေတူလုပ်တယ်အဲတော့ဒီဘက်မှာရှိနေတဲ့လူတွေကဘယ်လိုမှအားကိုးလို့ရတော့တောင်းတခုတည်းရတယ်ကျွန်တော်ကိစ္စတစ်ခုကြီးရဲလို့တော့တိုက်ရဲရဲသူမ်းဆိုင်လို့ပြောရဲဆိုတော့ရဲနဲ့မဆိုင်တဲ့ဘုံကလေးကိုရှိတာကဲဒီလိုဟာမျိုးပဲဒီရတဲ့ဟိုလက်ခံတယ်ပေါ့ဟိုတော့လောင်းရဲ့လိုနေတယ်ပြောတော့ဒါကြောင့်မလို့တရားဝင်သူဖြစ်နေတဲ့အချိန်မှာမျက်နှာကြီးထိခိုက်သူတွေပေါ့တော့တရားဝင်ရေလိုချင်တဲ့လူတွေအားကိုးရမဲ့ပါလေဘယ်လိုအဲ့လိုဖြစ်နေပါလဲ
တရားဥပဒေစိုးမိုးသူတွေဘက်ကယာစွေကျွလုံမှုတွေကိုဖမ်းဆီးနှိမ်နှင်းတာအားနဲ့လာတဲ့အတွက်ဒုစရိုက်သမားတွေကပို့ပြီးတော့အတင့်ရဲလာတယ်လို့အများကသုံးသပ်ကြပါတယ်ဒါကြောင့်ရဲအယောင်ဆောင်ဖမ်းဆီးပြီးတော့လူရက်တာအုပ်စုဖွဲ့လူရတာမျိုးတွေလည်းရှိတယ်လို့ကုန်တိုင်းကြုံရသူတွေက VOA ကိုပြောပြပါရယ်။ရန်ကုန်မြို့အပါအဝင်နေမြို့တော်တော်များများမှာအခုလိုအခြေအနေတွေဖြစ်နေတာပါ။ဗြိတိန်နိုင်ငံအခြေစိုက် The Economist Magazine ရဲ့သုတေသနနဲ့သုံးသပ်ရေးပိုင်းဆိုင်ရာ Economist Intelligence Unit EIU ရဲ့2021ခုနှစ်လုံခြုံတဲ့မြို့များစရင်းမှာရန်ကုန်မြို့ဟာအဖက်ဖက်ကလုံခြုံမှုမရှိဆုံးအန်ဒီရဲ့အများဆုံးမျိုးဖြစ်တယ်လို့2021ခုနှစ်ဧပြီလတုန်းကဖော်ပြခဲ့ပါတယ်ရှင
်။မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ခန္ဓာလေးကိုဆက်လက်ထုတ်လွှင့်ပေးတော့ပါမယ်။
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရရှိနောက်ခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငင်နေနေညပိုင်းထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာ။အခုနားဆင်ကြရမယ့်ဒုတိယပိုင်းနိုင်ယူဝက်မှာတော့ကပ္ပမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မပေးစာများကဏ္ဍတရင်တွေကတုဒ္ဒအစီအစဉ်နဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ပထမအဦးဆုံးတော့ကပ္ပမြန်မာမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်။ပြည်သွင်းနိုင်တင်ဆက်ပေးနေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်ဘက်လိုက်မှုတွေချက်ချင်းရဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းဆွေးနွေးထားပါတယ်။မအင်ဂျင်နံကကိုကြီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေဗက်လိုက်မှုတွေချက်ချင်းရဖို့တောင်းဆိုလိုက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။မလရှိရနေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်သတ်မှတ်ပြီးကမ္ဘာတစ်ဝန်းလုံးမှာအမျိုးသမီးအခွင့်အရေးနဲ့ကြားမတန်းတူညီမျှရေးတို့အတွက်အသိမြင်မျှဝေရေးလှုပ်ရှားမှုများနှစ်စဉ်ကျင်းပလေ့ရှိပါတယ်။အပြည်ပြည်ဆိုင်ရာမျိုးသမီးများနေ့ဖြစ်ပေါ်လာပုံအကြောင်းကိုတင်ပြရရင်1900ပြည့်နှစ်နောက်ပိုင်းဆက်မှုဖွံ့ဖြိုးတဲ့နိုင်ငံတွေမှာအမျိုးသမီးလှုပ်သမားများဟာလောက်ခလာစာမညီများမှုမတရားကောင်းပုံဖြတ်ခံရမှုလုပ်ငန်းခွင်မှာလိမ်ပိုင်းဆိုင်ရာကောင်းပုံဖြတ်ခံရမှုနဲ့ထိပါနှောက်ယှက်မှုကျန်းမာရေးနဲ့တားဆက်ချခြင်းဆိုင်ရာစောင့်ရှောက်ခွင့်များဆုံးချုံပြီးလူ့အခွင့်အရေးများချိုးဖောက်ခြင်းခံခဲ့ကြရပါတယ်1908ခုနှစ်မှာတော့အမျိုးသမီး1000ဝဲကျော်ဟာအမေရိကန်နိုင်ငံနယူးယောက်မြို့လမ်းမများပေါ်မှာခြိတက်ဆန္ဒပြကြပြီးအမျိုးသမီးများမဲပေးခွင့်ရရှိရေးမျှတသောအလုပ်ရှင်သတ်မှတ်ပေးရေးအမျိုးသားများနဲ့လောက်ခလဆက်ဒန်းတူရရှိရေးတို့အတွက်တောင်းဆိုခဲ့ကြပါတယ်။1910မှာတော့ဒိန်းမတ်နိုင်ငံကိုပင်ဟေဂင်မြို့မှာနိုင်ငံတကာအမျိုးသမီးအလုပ်သမားညီလာခံကိုကျင်းပခဲ့ပါတယ်။အဲ့ဒီညီလာခံမှာဂျာမန်ဆိုရှယ်ဒီမိုကရက်တစ်ပါတီအမျိုးသမီးဌာနခေါင်းဆောင်ကလာရာဇကင်ကအမျိုးသမီးများအခွင့်အရေးတန်းတူညီမျှရရှိရေးအတွက်နှစ်စဉ်ရက်တရက်သတ်မှတ်ပြီးနိုင်ငံတိုင်းမှကျင်းပဖို့အဆိုတစ်ခုတင်သွင်းခဲ့ပါတယ်။အဲ့ဒီညီလာခံကိုနိုင်ငံပေါင်း18နိုင်ငံကအလို့သမားသမဂ္ဂများဆိုရှယ်လစ်ပါတီများမှအမျိုးသမီး100ကျော်တက်ရောက်ခဲ့ကြပြီးကလာရာဇကင်ရဲ့အဆိုကိုသဘောတူညီခဲ့ကြပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်1912ခုနှစ်မှာမတ်လ19ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်စတင်သတ်မှတ်ခဲ့ကြပြီးအမျိုးသမီးအခွင့်အရေးအတွက်တောင်းဆိုခဲ့ကြပါတယ်
။1913မှာတော့မတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်ပြောင်းလဲသတ်မှတ်ခဲ့ကြပါတယ်။1985ခုနှစ်မှာတော့ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကမတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အဖြစ်တရားဝင်သတ်မှတ်ပြီးစတင်ကျင်းပခဲ့ပါတယ်။ယခုနှစ်2022ခုနှစ်အတွက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဆောင်ပုဒ်ကတော့ Break the Bias ဗလိုက်မှုတွေချက်ချင်းရဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်း2010ပြည့်နောက်ပိုင်းမတ်လ10ရက်နေ့ကိုအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အထိမ်းအမှတ်ပွဲတွေကိုအမျိုးသမီးအဖွဲ့အစည်းတွေကဥဆောင်ပြုလုပ်ခဲ့ကြတာတွေ့ရပါတယ်။နှစ်စဉ်မတ်လ10ရက်နေ့မှာအခမ်းအနားပွဲတွေပြုလုပ်တာအပါအဝင်အမျိုးသမီးခွင့်ရေးများကိုအများပြည်သူသိရှိအောင်လှုံ့ဆော်တဲ့ပွဲတွေအမျိုးသမီးများအခွင့်ရေးနဲ့ဆိုင်တဲ့ဇာတ်ဝိုင်းတွေပြုလုပ်ပြီးမီဒီယာတွေကနေထုတ်လွှင့်တာတွေပြုလုပ်လေးရှိပါတယ်။ဘာကြောင့်အမျိုးသမီးများနေ့အခမ်းအနားပွဲတွေအမျိုးသမီးခွင့်ရေးတွေအတွက်စီရင်လှုံ့ဆော်မှုတွေလုပ်ရတယ်လဲဆိုတာကိုအမျိုးသမီးအရေးတက်ကြွလှုံ့ဆော်သူတဦးဖြစ်တဲ့ဒေါခင်လေးကအခုလိုပြောပါတယ
်။အဓိကကျင်းပရတဲ့ရည်ရွယ်ချက်ကတော့အမျိုးသမီးများကိုဂုဏ်ပြုနိုင်ဖို့ဖြစ်ပါတယ်။နံပါတ်1အချက်ကတော့မူဝါဒချမှတ်သူတွေအစိုးရအဖွဲ့တွေဥပဒေပြုသူတွေအနေနဲ့အမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးအတွက်အစီအစဉ်တွေကိုချမှတ်ထည့်သွင်းနိုင်အောင်အတွက်လှုံ့ဆော်မှုပြုလုပ်နိုင်ရန်ဖြစ်ပါတယ်။နံပါတ်3အချက်နေရာတော့အများပြည်သူတွေအနေနဲ့လည်းအမျိုးသမီးတွေရဲ့အခမ်းအနားအရေးကြီးပုံနိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုတွေကိုပိုမိုသိရှိနိုင်အောင်အတွက်အသိပညာပေးဖို့ဖြစ်ပါတယ်။ဒီရည်ရွယ်ချက်အဓိက3ချက်နဲ့ပဲကျမတို့မြန်မာနိုင်ငံမှာလည်း အပြည်ပြည်ဆိုင်ရာအမျိုးသမီးများနေကိုကျင်းပပြုလုပ်လာခဲ့ကြတာဖြစ်ပါတယ်။အခုလိုခက်ခဲတဲ့ကာလမှာတော့ကျွန်တော်တို့ဟာပုံစံတစ်မျိုးပြောင်းပြီးတော့ဆိုရှယ်မီဒီယာတွေအွန်လိုင်းတွေကနေတဆင့်လဲအဲရနိုင်သမျှနီးနဲ့အမျိုးသမီးများနေကိုလည်းဆက်လက်ကျင်းပပြုလုပ်နေကြပါတယ်
။မြန်မာနိုင်ငံလူဦးရေရဲ့တဝက်ကျော်ဟာအမျိုးသမီးတွေဖြစ်ပါတယ်။ကမ္ဘာပိုင်းရဲ့2020စီးရင်အရမြန်မာလူဦးရေမှာအမျိုးသမီးက 51.8% ခန့်လုံးရှိတယ်လို့သိရပါတယ်။အမျိုးသားဦးရေတဲ့အမျိုးသမီးဥယေကပိုများနေတာတွေ့ရမှာဖြစ်ပါတယ်။ဒါကိုကြည့်ရင်အမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးဟာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဆက်စပ်နေတယ်ဆိုတာသိတာထင်ရှားလာပါတယ်။ဒါကြောင့်အစိုးရမူဝါဒချမှတ်သူတွေဟာအမျိုးသမီးတွေရဲ့အခွင့်အရေးအမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးနဲ့ခေါင်းဆောင်မှုခန်းကဏ္ဍမှာအမျိုးသမီးတွေပုံမူပါဝင်ရေးကိုအလေးထားဖို့လိုအပ်တယ်ဆိုတာအထူးပြောဖို့လိုလိမ့်မယ်မထင်ပါဘူး။
အခုလက်တလောဆင်နွှဲနေတဲ့မြမနွေဦးတော်လှန်ရေးကြီးကိုကြည့်ရင်လေအမျိုးသမီးတွေရဲ့အင်အားအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုအထင်ရှားတွေ့မြင်ကြရမှာပါမြေပြင်ကနေခေါင်းဆောင်မှုပိုင်းအထိအစင်တိုင်းကဏ္ဍတိုင်းမှာအမျိုးသမီးတွေပါဝင်ဆောင်ရွက်နေကြတာကိုတွေ့ကြရမှာပါမြမနွေဦးတော်လှန်ရေးကြီးမှာအမျိုးသမီးတွေဟာရှေ့တန်းကနေရွရွချွန်ချွန်ပါဝင်ပြီးမတရားမှုကိုတိုက်ထုတ်လျက်ရှိပါတယ်သမိုင်းရဲ့အရွေးတစ်ခုမှာတဒတ်တအားပါဝင်ကြတဲ့အမျိုးသမီးတွေကိုဂုံပြုတဲ့အနေနဲ့အပြည့်ပြည့်ဆိုင်ရာအမျိုးသမီးများနေ့မှာပါဝင်ဆင်နွှဲကြဖို့ဖိတ်ခေါ်တဲ့အကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ဆိုင်ရာဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားတာတွေ့ရပါတယ်။ဒီနေ့အတွက်သူတို့ရဲ့စောင်းပုတ်ကတော့ဗက်လိုက်မှုတွေချက်ချင်းရက်အာနာရှင်စနစ်အမြင့်ဖြတ်ဖြစ်တယ်လို့ဖော်ပြထားပါတယ်။
အမှန်တကယ်တော့အမျိုးသမီးအခွင့်အရေးဆိုတာလူအခွင့်အရေးတစ်ရပ်ပါပဲတောင်းယူနေရမယ့်အရာတောင်မဟုတ်ပါဘူးလူသားတိုင်းရရှိရမယ့်မွေးရာပါအခွင့်အရေးပါအမေရိကန်နိုင်ငံသားဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဟစ်လာရီကလင်တန်ကတော့လူအခွင့်အရေးဆိုတာအမျိုးသမီးအခွင့်အရေးပါပဲအမျိုးသမီးအခွင့်အရေးဆိုတာဟာလေလူအခွင့်အရေးပါပဲလို့ဆိုပါတယ်ဒါကြောင့်အမျိုးသမီးတွေကိုခွဲခြားဆက်ဆံတာနှိမ်ချတာခြံလှပ်ထားခဲ့တာတွေကိုရပ်တန့်ပြီးအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုအတိမတ်ပြုဖို့လိုပါတယ်။ဒါမှသာလူအဖွဲ့အစည်းကြီးဟာပိုမိုဖွံ့ဖြိုးပြီးငြိမ်းချမ်းသာရမှာဖြစ်ကြောင်းပါခင်ဗျာ
။ပြည်သူ့နိုင်စင်စင်ပြီးမအင်ဂျင်နိုင်ကူညီတင်ဆက်ပေးခဲ့တဲ့ကမ္ဘာမြန်မာမီဒီယာမြေခွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ပြပေးပါမယ်။မအစ်တန်တာကျော်ကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ကောင်စွာထက်ဆိုရတော့ရှင်ကတော့မင်္ဂလာပါ VOE ကျွန်တော်နားထောင်လာတာ3နှစ်ရှိပါပြီဒီလုံးတည်းလေးမကြားရရင်တော့မနေနိုင်တော့ပါဘူးသတင်းတူစာမျက်နှာတူတွေများနေတဲ့အချိန်မှာ VOE ရဲ့သတင်းတွေနဲ့ပဲသတင်းမှန်ကိုနားထောင်နေတာပါကျေးဇူးတင်ပါတယ် Facebook ရော YouTube Channel မှာပါ Subscribe လုပ်ထားပါတယ်ကျွန်တော်က Top Fan ပါ COVID ပေးမှလည်းကင်းဝေးကြပါစေ VOE ဝိုင်းတော်သူဝိုင်းတော်သားများတဲ့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါအာကာဟုတ်ကဲ့ပါကိုအာကာစွာထက်ရင်top fan တယောက်ဖြစ်တယ်ဆိုပြီးတော့အထူးအားပေးပါတယ်ဆိုလို့ကျေးဇူးတင်ပါတယ်နော် video ကိုရုပ်မြင်သံကြားအပြင် online စာမျက်နှာတွေဖြစ်တဲ့ Facebook တို့ YouTube တို့ကပါဖန်ယူနိုင်တယ်ဆိုလို့လည်းထပ်ဆင့်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်ဒါနဲ့ Ukraine နိုင်ငံကို Russia ကကျူးကျော်ဝင်ရောက်ပြီးတော့စစ်စင်နေတဲ့ကိစ္စပြည်သူတော်ရရှင်နေစာရီတော်တော်လေးရေးလာကြမှတ်ချက်တွေလည်းရေးလာကြပါတယ်နော်ဒီချက်မှာတော်ရရှင်တယောက်ကမင်္ဂလာပါ VOE တဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးအေးချမ်းပါစေလို့ဆုတောင်းပေးပါတယ်စင်ကြင်တော်တရားမရှိတဲ့နိုင်ငံခေါင်းဆောင်တွေကြောင့်လူသားတွေဒုက္ခရောက်ကြရပါတယ်ဒီလိုခေါင်းဆောင်တွေအမြန်ချုပ်ငိမ့်သွားပါစေကျမဆုတောင်းမိပါတယ်ယူကရိန်းအတွက်လည်းကျမတို့ဝမ်းနည်းရပါတယ်လွတ်မြောက်ကြပါစေကဘာစစ်ဖြစ်တော့မှလားတဲ့ဆိုရင်ဒီကြီးမေးလာပါတယ်။ဒါနဲ့ရုရှားနိုင်ငံကယူကရိန်းနိုင်ငံကိုဝင်ရောက်ပြီးကျူးကျော်စစ်ဆင်နွှဲနေတဲ့အချိန်မှာပဲ VOA နဲ့ BBC ပါဝင်နိုင်ငံခြားသတင်းမီဒီယာတွေကိုရုရှားကပိတ်ပင်လိုက်တယ်ဆိုပြီးတော့ဟိုတနေ့ကပဲသတင်းထုတ်ပြန်ပါတယ်VOA American တန် BBC ဗြိတိရှအသံလွှင့်ဌာနတို့ကထုတ်လွှင့်နေတဲ့တစိ့တစ်ပိုင်းပါဝင်အနောက်နိုင်ငံတွေရဲ့သတင်းမီဒီယာတွေကိုဝင်ရောက်ကြည့်ရှုခွင့်ပိတ်ပင်လိုက်တယ်လို့ရုရှားသတင်းမီဒီယာစောင့်ကြည့်ရေးဌာနကတောက်ကြနေကပဲကြေညာသွားတာဖြစ်ပါတယ်။သတင်းမားတွေကိုတမင်သက်သက်စနစ်တကျဖြန့်ချီထုတ်လွှင့်နေကြလို့အင်တာနက်ဆိုင်အများပြားကိုတင်းတင်းကြပ်ကြပ်ကန့်တက်လိုက်တယ်လို့သူတို့ကပြောထားပါတယ်။အခုဆိုရင်ရုရှားအစိုးရကယူကရိန်းကိုဝင်ရောက်ကျူးကျော်တာဖေဖော်ဝါရီလ24ရက်နေ့ကစလို့နှစ်ပတ်လောက်ရှိလာပါပြီနော်သူတို့နိုင်ငံအတွင်းမှာရှိတဲ့မီဒီယာတွေကိုဒီစစ်ပွဲနဲ့ပတ်သက်ပြီးတော့အထူးစစ်စင်ရေးလို့ရင်းညွှန်းသုံးနှုန်းမှုလည်းအမိန့်ထုတ်ပြန်ထားတာဖြစ်ပါတယ်။မလိုက်နာတဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုသတိပေးထားပြီးတော့သူတို့တင်ထားတဲ့စာသားတွေကိုဖျက်ပစ်ဖို့အမိန့်ပေးထားတာပါ။မဖျက်ရင်သူတို့ညွှန်ကြားချက်မလိုက်နိုင်ရင်ဒဏ်ရိုက်မယ်ဆိုတာတွေလည်းပြောထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA သောရရှင်တွေရေးလာကြတဲ့အမှတ်ချက်တွေကိုပြောပြပေးချင်ပါတယ်။ခင်မောင်တန်းဆိုတဲ့သောရရှင်ကအနာရှင်ဆိုတာလူတို့ကသူ့ကိုလူကြီးလူကောင်းတယောက်လို့မြင်စေချင်ပါတယ်။သူ့လို့သမျှအမှန်တွေကြီးပဲလို့မြင်စေချင်ပါတယ်။သူမားတာကိုဝေဖန်ထောက်ပြတာမျိုးကိုမလိုလားပါဘူး။တနည်းအားဖြင့်လူတို့ကိုနားနဲ့မျက်စိမပွင့်စေဘဲနဲ့ခက်တုံတုံလူသားတွေဖြစ်ရှိစေချင်တာပါ။ဒါမှလည်းသူ့လို့ချင်တာလုပ်လို့ရမှာလေ။နိုင်ငံတစ်ခုရဲ့စရုပ်ထမနိုင်ဖြစ်တဲ့သတင်းမီဒီယာကဏ္ဍဒါကြောင့်ထိ ंछ ုပ်ထားတာပါ။အဲအဲ့ဒါအနာရှင်တွေရဲ့သဘောတဘာဝပါ။အံ့ဩစရာမရှိပါဘူးတဲ့ရေးလာပါတယ်။ထက်ဆွေတော်ရှင်ကတော့အာနာရှင်တွေအကုန်လုံးတပုံစံနဲ့ပါအကျင့်တွေဇေယိုက်တွေကအစားတွေးခေါ်စဉ်းစားပုံသုံးသက်ပုံအဆုံးပါပဲတဲ့နိုင်ငံသားသတင်းတွေကိုပိတ်ပင်နေဆိုတာပြည်သူတွေရဲ့မျက်စိနှာကိုပိတ်လိုက်တာပါကိုလို့တာမှန်နေတယ်မဖွင့်ရဲစရာပါရှိလို့လေတဲ့ကိုလို့ရက်ကိုမယုံကြည်လို့ပိတ်ရတာပါဆိုပြီးတော့ဆိုလာပါတယ်ဒါပေမဲ့ဒီမှာတော်ရရှင်တချို့ကလည်းသတင်းမီဒီယာဆိုတာပိတ်ပင်တင်ပါတယ်လို့ရေးလာတာပါဇွဲထက်ကျော်ဆိုတဲ့တော်ရရှင်ကမြန်မာပြည်ကိုလည်းပိတ်တင်ပါတယ်တဲ့အချိန်ကာလတစ်ခုထိသတင်းကိုသတင်းလိုမရေးဘဲနဲ့မီးလောင်ရာလေပင်တွေများနေလို့အချိန်ကာလတစ်ခုထိပိတ်ပါဆိုရဲရေးလာတာပါနောက်ထပ်မောင်ကုသဆိုတဲ့သောရရှင်ကတော့သတင်းမီဒီယာဆိုတာငွေပေးနိုင်တဲ့သူရဲ့မျက်နှာကိုပဲလိုက်ပြီးတော့ပြောတတ်ပါတယ်အမှန်တရားပြောအမှန်တရားရေးအရှိကိုအရှိတိုင်းရေးပြီးတော့ဗန်းမလိုက်တဲ့မီဒီယာဆိုတာဒီကမ္ဘာမှာမရှိပါဘူးလို့ဆိုလာပါတယ်ဒါကတော့ရုရှားနိုင်ငံကဒီသတင်းမီဒီယာတွေကိုပိတ်ပင်လိုက်တဲ့ကိစ္စထောက်ခံတဲ့သရရှင်ရဲ့အမြင်မှာတန်ထွန်းဆိုတဲ့သရရှင်ကတော့မကောင်းမှုမှန်သမျှမကြင်အောင်လုပ်တဲ့သူတွေဟာသူတို့မကောင်းကြောင်းကမ္ဘာအသိမာကိုထိတ်လန့်ကြပါတယ်။သတင်းတွေကိုဥရိမဲ့ပိတ်တော့တာပါ။ယွန်းစရာခြေရာကိုတထက်တည်းတူအောင်နှင်းကြပါတယ်ဆိုပြီးတော့ရေးလာပါတယ်။ဆိုင်းမျိုးသူကလည်းသတင်းအမောင်ချမီးအမောင်ချမဝရေစာစာပေးရယူခိုင်းတာလို့ဟုတ်တာဟုတ်ဟုတ်မဟုတ်ဟုတ်ပြောတာဟုတ်ဟုတ်မဟုတ်ဟုတ်အမှန်လို့မှတ်ယူအာနာရှင်တွေရဲ့လုပ်ရက်တွေပါတဲ့ဒီမှာသတင်းမောင်ချမီးမောင်ချဆိုလို့မြန်မာနိုင်ငံမှာလည်းသတင်းမောင်ချမီးမောင်ချဆိုလို့လောလောဆယ်မီးပြတ်နေတဲ့အခြေအနေကိုသတိရမိပါတယ်နော်ရှင်တရားမေကွန်လေးမေးလာတာကိုလည်းဖြေချပေးကြပါမယ်။မက်ဒူလာဆိုတဲ့သောရရှင်မှာမင်္ဂလာပါ VOE တဲ့။ Omicron ဖြစ်ပြီဆိုရင်ဘာဆေးတောက်ရမလဲသိချင်လို့ပါဖြေချပေးပါဆိုရရေးလာပါတယ်။ဟုတ်ကဲ့ပါဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလည်း COVID စစ်ထုတ်တာလိုင်း Omicron ပိုးကူးစက်မှုတွေမြင့်တက်လာပြီးတော့စစ်ထုတ်တာလိုင်းနဲ့လည်းရင်ဆိုင်နေရပြီမလို့တခြားသောရရှင်တွေလည်းဒီသိချင်မဲ့မေကွန်ဖြစ်တယ်လို့ထင်ပါရဲ့နော်။ဒါကြောင့်မို့မြန်မာနိုင်ငံမှာအခုရင်ဆိုင်ကြုံတွေ့နေရတဲ့ COVID စစ်ထုတ်တာလိုင်း Omicron ပိုးဘလို့ရင်ဆိုင်ကာကွယ်ရမလဲဆိုရဲအကြောင်းနဲ့ပတ်သက်ပြီးတော့သိကျင်နေဆိုတော့ကျွန်တော်တို့ viewer ကထုတ်လွှင့်ပေးတဲ့ပြည်သူ့ကျန်းမာရေးအစီအစဉ်နောက်ပြီးတော့အပတ်စဉ်တိုင်းကိုဝင်းမင်းတင်ဆက်ပေးနေတဲ့ကျန်းမာရေးအစီအစဉ်တို့မှာကြည့်ရှုနားဆင်နိုင်ပါတယ်လို့ပြောချင်ပါတယ်လောလောဆယ်ကိုဝင်းမင်းရောလူထုနဲ့ကျန်းမာရေးအစီအစဉ်တင်ဆက်ပေးတဲ့ဒေါက်တာတန့်ဆောင်ရောကဒီမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ Omicron COVID လိုင်းနဲ့ပတ်သက်ပြီးတော့အသိပညာပေးမှုတွေနောက်ပြီးတော့သိထားတဲ့အချက်အလက်တွေကိုတင်ဆက်ပေးနေတာဖြစ်လို့ပါအစီအစဉ်တွေကိုနားမထောင်လိုက်ရအောင်လွတ်သွားတယ်ဆိုတော့ဒီအစီအစဉ်တွေကတော့ကျန်းမာရေးအစီအစဉ်ကိုဗုဒ္ဓဘူးနေ့တိုင်းမှာတင်ဆက်ပေးနေပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတော့တနင်္ဂနွေ TV အစီအစဉ်မှာတင်ဆက်ပေးပါတယ်ဒီအစီအစဉ်တွေကိုမကြည့်လိုက်ရအောင်နားမထောင်လိုက်ရအောင်ပြန်ပြောကြည့်ရှုခြင်းနဲ့နားဆင်ခြင်းနဲ့ဆိုတော့ကျမတို့ရဲ့ Facebook စာမျက်နှာနဲ့ Web စာမျက်နှာပေါ်မှာပြန်ပြောကြည့်ရှုနားဆင်နိုင်ပါတယ်နော်ဒါနဲ့မြန်မာအိမ်နေချင်းထိုင်းနိုင်ငံရဲ့မြန်မာနဲ့ထိစပ်နေတဲ့မဲဆောင်မျိုးတွေမှာတော့ဒီမျိုးလေးကမြန်မာပြည်ကရွှေပြောင်းလုပ်သားတွေရောပြီးတော့အာနာသိန်းလို့တစ်ဖက်နိုင်ငံကိုထွက်သွားကြတဲ့လူတွေရောရှိနေတဲ့မျိုးပါအဲ့မျိုးမှာတော့ COVID ကူးစက်မှုတွေလောလောဆယ်မြင့်တက်နေတယ်ထိုင်းတွေရောမြန်မာတွေရောနေစဉ်နေစဉ်ရာတော်တော်များများကူးစက်နေကြတယ်လို့ဆိုလာပါတယ်ဒါကြောင့်မလို့လဲတက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီ ထိုင်းနိုင်ငံမှာနေထိုင်ခွင့်တရားဝင်ရှိရှိမရှိရှိမြေသူမစိုးလာပြီးတော့ကာဝယ်ဆေးထိုးနိုင်ပါစီဆိုပြီးတော့နှိုးဆော်နေတာပါဒီလိုမျိုးကိုဗစ်မျိုးကွဲသစ် Omicron ကူးစက်မှုပြန့်ကျတဲ့နိုင်ငံတွေလည်းပြန့်ကျတာကြောင့်နိုင်ငံအများပြားကတော့ပြည်ဝင်ခွင့်ကသက်ချက်တွေပြန်လျှော့ပေးပြီဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းကတော့ Crystal White ပါသူကကျမတို့မြန်မာနိုင်ငံမှာတော့မဖွင့်တော့ဘူးထင်ပါတယ်တဲ့ကိုဗစ်အကြောင်းပြပြီးတော့ပြေလို့ကောင်းတော့ပြီးခဲ့တဲ့ July 2021ကိုဗစ်တတိယလှိုင်းတော့ကလည်းသိတာတောက်တောက်လဲဟောအခုတော့ဖြစ်လို့ဖြစ်မှန်းလည်းမသိကုလို့ကုမှန်းလည်းမသိအိုမီကြတော့စကားတဲ့ထည့်ပြောပိတ်ပိတ်မပိတ်ပိတ်ကိုဗစ်ကအချိန်ချင်းကိုကူးဆက်နေတာပါတဲ့ခရစ်စတယ်ဝှိုက်ရေးလာတာဖြစ်ပါတယ်အချိန်အခက်သက်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြော်ဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammy's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြစီစဉ်တင်ဆက်တဲ့မြန်မာပြည်မှာဘေးစာများကဏ္ဍကိုနာဆင်ခဲ့ကြရတာပါခင်ဗျာ။ဒီအမေရိကန်အတန်ကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစေဖို့မညညိုလွင်တင်ဆက်ပေးထားပါလေ။ဒီတစ်ပတ်မှာတော့ကမ္ဘာတမိုင်းကြောင်တလျှောက်ဖြစ်ပွားခဲ့တဲ့စစ်ပွဲတွေကပထမကမ္ဘာစစ်နောက်ပိုင်းလူအသက်သေဆုံးမှုအများဆုံးစစ်ပွဲကြီးအကြောင်းကိုပြောပြထားပါတယ်ခင်ဗျာ။
လူသမိုင်းကြောင်းတစ်ချောင်းမှာလူသားတွေအချင်းချင်းအကြားအသက်သေစေနိုင်တဲ့လက်နဲ့အမျိုးမျိုးအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲပေါင်းများစွာဖြစ်ပွားခဲ့တာကိုသမိုင်းကြောင်းတွေအရာသိနိုင်ပါတယ်။ပြည်ရင်းမှာဖြစ်တဲ့စစ်ပွဲတွေရှိသလိုတိုင်းပြည်တစ်ခုနဲ့တစ်ခုအကြားဖြစ်ပွားတဲ့စစ်ပွဲတွေလည်းရှိခဲ့တာပါ။ဒီလိုဖြစ်ပွားတဲ့စစ်ပွဲတွေမှာလက်နဲ့ငယ်တွေနဲ့ရင်ဆိုင်ပစ်ခတ်တိုက်ခိုက်ကြတဲ့စစ်ပွဲတွေရှိသလိုအမျိုးမျိုးလက်နဲ့တွေအသုံးပြုပြီးတိုက်ခိုက်ကြတဲ့စစ်ပွဲကြီးတွေလည်းရှိခဲ့ပါတယ်။စစ်ပွဲတွေဖြစ်တဲ့အခါလူအသက်ဆုံးရှုံးမှုထိခိုက်ဒဏ်ရာရမှုဆိုတာတွေကရှိစမြဲပါပဲ။ဒါကြောင့်ပထမကမ္ဘာစစ်ကြီးဖြစ်ပွားခဲ့ချိန်ကစလို့အခုချိန်အထိဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းမှာလူအသက်ဆုံးရှုံးမှုတွေရဲ့အများဆုံးဖြစ်ခဲ့တဲ့စစ်ပွဲကာလကိုကြည့်မယ်ဆိုရင်တော့ဒုတိယကမ္ဘာစစ်ပွဲကာလပဲဖြစ်ပါတယ်။1939ခုနှစ်စက်တင်ဘာလ1ရက်နေ့ကနေ1945ခုနှစ်စက်တင်ဘာလ2ရက်နေ့အထိ6နှစ်ကြာခဲ့တဲ့ဒုတိယကမ္ဘာစစ်ကြီးထဲမှာခမန်းကြီးလူအသက်ပေါင်းတန်း80ကျော်အသက်ဆုံးရှုံးခဲ့ရတာပါ ီထဲမှာစစ်မှုထမ်းက22တန်းကနေ25တန်းကြားတည်ဆုံတာဖြစ်ပြီးအရက်သားတွေကတန်း50ကနေ55တန်းကြားတည်ဆုံခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်တည်ဆုံရသူအများစုဟာစစ်မှုထမ်းမဟုတ်တဲ့အရက်သားတွေဖြစ်တယ်လို့သမိုင်းမှတ်တမ်းတွေကဖော်ပြချပါတယ်။အဲ့ဒီအချိန်ကကမ္ဘာလူဦးရေရဲ့300ခန့်နှုန်းတည်ဆုံသွားတာဖြစ်တယ်လို့ပြောရမှာပါ။တည်ဆုံမှုတွေထဲမှာစစ်ပွဲတွေအတွင်းထိခိုက်မှုကြောင့်တည်ဆုံမှုက56တန်းကျော်ရှိပြီးကျန်တဲ့တည်ဆုံမှုတွေကတော့စစ်ပွဲတွေနဲ့ဆက်နွယ်နေတဲ့ရောဂါပရဘေးတွေ၊ငတ်မခေါင်းမမှုဘေးတွေ၊နာဇီတွေရဲ့တပ်ဖြတ်မှုကိုခံရတဲ့ဂျူးတွေလို့လူမျိုးရုံးတပ်ဖြတ်ခံရမှုတွေကြောင့်အသက်ဆုံးရှုံးရတာတွေဖြစ်ပါတယ်။ကမ္ဘာနိုင်ငံပေါင်း30ကျော်ပါဝင်ခဲ့တဲ့အဲ့ဒီဒုတိယကမ္ဘာစစ်ပွဲကာလကြီးမှာအဲ့ဒီအချိန်ကဆိုဗီယက်ယူနီယံဖြစ်တဲ့ရုရှားကအသက်ဆုံးရှုံးမှုအများဆုံးဖြစ်တယ်လို့မှတ်တမ်းတွေမှာဖော်ပြပါတယ်။ဆိုဗီယက်ကလူပေါင်း26သန်း6သိန်းကျော်တည်ဆုံပြီးဒုတိယအများဆုံးအသက်ဆုံးရှုံးသူတွေကတရုတ်နိုင်ငံသားတွေပါ။တရုတ်လူမျိုး9သန်း8သိန်းလောက်တည်ဆုံခဲ့ပါတယ်။နိုင်ငံအလိုက်ကြည့်မယ်ဆိုရင်တော့ပိုလန်နိုင်ငံကလူအသက်ဆုံးရှုံးမှုရာနှုန်းအများဆုံးဖြစ်ပါတယ်။နိုင်ငံမှာရှိတဲ့လူဦးရေအလုံးရဲ့18ရာခိုင်နှုန်းကျော်အသက်ဆုံးရှုံးသွားပါတယ်။အဲ့ဒီအချိန်ကလူဦးရေ35တန်းကျော်ရဲ6သိန်းကျော်သေဆုံးသွားတာဖြစ်ပြီးအများစုဟာအရက်သားတွေပါ။ဒုတိယကမ္ဘာစစ်ကြီးအတွင်းမဟာမိတ်တွေထဲမှာပါတဲ့ဗြိတိရှ်လက်အောက်ခံမြန်မာနိုင်ငံကလည်းသေဆုံးမှုများတဲ့စီးနင်းမှာပါဝင်ခဲ့ပြီးစစ်မှုထမ်းရောအရက်သားပါစုစုပေါင်း25,000ကျော်သေဆုံးခဲ့ရပါတယ်။နာဇီတွေရဲ့လူမျိုးရုံးတပ်ဖြတ်မှုကြောင့်တော့ဂျူးလူမျိုး5တန်းကနေ6တန်းအတွင်းသေဆုံးသွားခဲ့ရပါကမ္ဘာမှာလူအသေးအပြောက်များဆုံးဖြစ်တဲ့အဲ့ဒီဒုတိယကမ္ဘာစစ်အကြီးအတွင်းမှာမြေပါမြစ်တစ်လျှောက်ဖြစ်ခဲ့တဲ့စစ်ပွဲတွေကအသေးပြောက်များဆုံးစစ်ပွဲတွေဖြစ်ပါတယ်။ရုရှား၊ဘဲလာရုစ်နဲ့ယူကရိန်းနိုင်ငံတွေကိုဖြတ်ပြီးစီးဆင်းတဲ့ကီလိုမီတာ1400ရှည်လျားတဲ့မြေပါမြစ်တစ်လျှောက်နှစ်ဖက်တပ်သားပေါင်း4သန်းလောက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနှစ်ဖက်အကြအဆုံးကလည်းစုစုပေါင်းတပ်သား58,000ကျော်ရှိခဲ့တာဖြစ်ပါတယ်ရှင်။
မင်းညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ကိုနှာစင်ကြကြရတာပါခင်ဗျ။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုလည်းတင်ပြပေးပါဦးမယ်။ဘာကီနာဖာဆိုနိုင်ငံကမျက်မမြင်အမျိုးသားတဦးဟာအာဂဇဝေဘန်ရေးသတင်းသမားတဦးအနေနဲ့အောင်မြင်နေပါတယ်။နိုင်ဂျီးရီးယားနိုင်ငံမိတ်ကပ်ပညာရှင်တဦးကသူ့ရင်ပတ်ပေါ်မှာနာမည်ကျော်ကြားထင်ရှားတဲ့ပုံတွေကိုဖန်တီးရေးချယ်ပေးနေပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းကြတဲ့မခင်ဖြူထွေးတို့ကတင်ပြပေးထားကြပါတယ်ခင်ဗျာ။
ဘာကီနာဖာဆိုနိုင်ငံကမျက်မမြင်အမျိုးသားတဦးဟာအားကစားဝေဖန်ရေးသတင်းသမားတဦးအနေနဲ့အောင်မြင်နေပါဗျ။အဗ်ဒိုလာယေဘန်ဒိုဝါကိုဟာဘာကီနာဖာဆိုနိုင်ငံမှာရှာရှာပါပါမျက်မမြင်သတင်းသမားတဦးဖြစ်ပြီးတော့နိုင်ငံပိုင်သတင်းဌာနဖြစ်တဲ့ RTP မှာလည်းအားကစားဝေဖန်သုံးသပ်ချက်ပေးသူတဦးဖြစ်ပါဗျ။ဘန်ဒိုဝါကိုဟာဆယ်ကျော်သက်အရွယ်2009ခုနှစ်ကျုံကမျက်စိကွယ်သွားခဲ့တာဖြစ်ပြီးအာယုံကြောတွေထိခိုက်သွားခဲ့တာလို့ကုသပေးခဲ့တဲ့ဆရာဝန်တွေကပြောပါဗျ။အားကစားပြိုင်ပွဲတွေမှာတခြားကျင်ညာတဲ့သူတွေသတင်းသမားတွေရဲ့ပြောဆိုသုံးသပ်မှုတွေကိုဗီဒီယိုကနေနားထောင်တယ်လို့ကိန်းကနန်းခန့်မှန်းချက်တွေအပေါ်အခြေခံပြီးသူကသုံးသပ်ချက်တွေကိုပြောဆိုပါတယ်။သူကိုယ်တိုင်လည်းငငယ်ကဘောလုံးကစားခဲ့ပြီးတော့အားကစားသမားတိုင်းရဲ့ကစားပုံနေရာနဲ့အခြေတွေကိုသိနေတာကြောင့်အခုလိုသုံးသပ်နိုင်တာလို့သူကပြောပါတယ်။ဘာကီနာဖာဆိုနိုင်ငံမှာ2015ခုနှစ်အစိုးရအချက်လက်တွေအရမျက်မမြင်1.4%ရှိပြီးတော့သူတို့အများစုအတွက်အလုပ်ကိုင်အခွင့်အလမ်းကရှားပါပါတယ်။မျက်မမြင်သူတွေကိုဖယ်ကျင်ထားပြီးနှိမ့်ချဆက်ဆံကြတဲ့အပြင်မိဘတွေကလည်းမျက်မမြင်သားသမီးတွေကိုပညာမသင်ခိုင်းတဲ့အတွက်အနာဂတ်မှာအလုပ်ကံရဖို့ကလည်းခဲယဉ်ပါတယ်။ဒီလိုအကြောင်းတွေရှိတာကြောင့်ဘန်ဒါအိုကိုအနေနဲ့ပတ်သန်းစွမ်းတွေရဲ့အခွင့်အရေးတွေကိုရရှိစေဖို့နဲ့သူတို့ကိုထိခိုက်စေတဲ့အကြောင်းအရာတွေကိုပြုပြင်ဖို့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုတည်ထောင်ပြီးကြိုးပမ်းနေသူလည်းဖြစ်ပါတယ်။ဘန်ဒါအိုကိုဟာမျက်မမြင်အားကစားဝေဖန်သုံးသပ်သူတဦးဖြစ်ပြီးသူ့ရဲ့သုံးသပ်ချက်တွေဟာဓမ္မဋိကံကြတာကြောင့်နားထောင်လို့ကောင်းတဲ့အကြောင်းသူ့ရဲ့ပြည်သက်တချို့ကတော့ပြောဆိုကြပါရဲ့ရှင
်။လီဗျားနိုင်ငံမြို့တော်ထရိုပိုလီနာကမြို့ကလေးတစ်ခုမှာပထမဆုံးကြက်ဖအလှပြိုင်ပွဲကျင်းပခဲ့ပါတယ်။နှုတ်သီးအစ6အဆုံအမျိုးမျိုးသောကြက်ဖမျိုးတွေကအလှဆုံးကြက်ဖကိုရွေးကြတာပါ။ကြက်ဖတွေကိုသူတို့ရဲ့အရွယ်အစားအယောင်နဲ့အမွှေးတောက်ပပုံတွေကိုကြည့်ပြီးအဆင့်တက်မှတ်ကြတာပါဒီနှစ်မှာတော့ပထမရသွားတဲ့ကြက်ဖကအမှတ်63.8မှတ်ရသွားပါတယ်အဖြူနဲ့အမဲရောင်ရှိတဲ့ဒီကြက်ဖဟာအဝါရောင်တောက်တောက်ခြေောက်ရှိသလိုအကောင်ကလည်းတော်တော်ကြီးပါတယ်ပရိပခတွေဖြစ်ပွားနေတဲ့လင်ပြားနိုင်ငံမှာတိုက်ပွဲတွေအစားလူငယ်တွေအတွက်တစ်ခုခုစိတ်ဝင်စားစရာရစေဖို့အတွက်အခုလိုပွဲကိုကျင်းပတာဖြစ်တဲ့အကြောင်း ဖွဲ့စည်းစဉ်သူတို့ကပြောပါတယ်။စုတွေကိုတော့ဒေါ်လာ50ကနေ800အထိချင်းမြင့်ခဲ့ပါတယ်ခင်ဗျာ။
တန်ကြီးရနိုင်ငံကမိခဲ့ပညာရှင်တူကတော့သူ့ရင်ဘက်ပေါ်မှာနာမည်ကျော်ကြားထင်ရှားသူတွေရဲ့ပုံတွေကိုဖန်တီးရေးချဲနေပါတယ်။အသက်23နှစ်အရွယ်မိခဲ့ပညာရှင်ဦးနီမယ်ရီအာယိုမီဒီဟာဒုက္ခနာကိုကိုကင်းဘတ်ဆာတစ်ခုလိုသဘောထားပြီးပုံတွေကိုရေးချဲနေတာပါ။ပုံတစ်ခုပြဖို့အတွက်အချိန်9နာရီကျော်လောက်အချိန်ယူရပြီးသူ့ရဲ့ကိုယ်ပေါ်မှာရေးချဲတာဖြစ်တာကြောင့်အညောင်းမီပြီးတကူလုံးကတ်ခဲနာကျင်ရတယ်လို့လည်းသူကပြောပါတယ်။တခါတလေသူဆွဲတဲ့ပုံတူကမတူတဲ့အတွက်လဲပြန်ဖြက်လိုက်ပြန်ရေးလိုက်လဲရတာကြောင့်အချိန်ပိုကြတယ်လို့လည်းသူကပြောပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဘားမောင့်ပြည်နယ်နယူပေါ့မြို့မှာရေခဲပြင်နဲ့ပြီးခဲ့တဲ့အဖက်ကရေကူးပြိုင်ပွဲကျင်းပခဲ့ပါတယ်။အပူချိန်7ဒီဂရီဆယ်ဆီယပ်လောက်ပဲရှိတဲ့အချိန်ရေခဲပြင်ထဲမှာမီတာ50လောက်အချိန်ရှိတဲ့ရေကန်ကိုခဲနေတဲ့ရေကန်ကြီးနေရာမှာဒူဘီပြိုင်ပွဲကျင်းပခဲ့တာပါ2015ခုနှစ်ကစတင်ခဲ့တဲ့ဒီရေကူးပြိုင်ပွဲကိုနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့လူပေါင်း120ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ရေကူးဝတ်စုံခေါင်းစွန်းနဲ့မျက်မှန်ကိုသာဝတ်ဆင်ခွင့်ပေးထားပြီးတော့တကူလုံးဖုံးတဲ့ရေကူးဝတ်စုံမျိုးတော့ဝတ်ဆင်ခွင့်မပေးပါဘူးပြိုင်ပွဲဝင်ပြီးသွားသူတွေအနေနဲ့အနာကအဆောက်အဦအသေးလေးတစ်ခုမှနှွေးထွေးသွားအောင်စောင်းတွေမျက်နှာတုပ်ပွားတွေပတ်ဖို့စီစဉ်ထားပြီးတော့ရင်နွေးထဲမှာလဲခြေထောက်ဆိုင်နိုင်ပါတယ်အမေရိကန်ပြည်ထောင်စုနေရာအနှံ့နဲ့ကနေဒါနိုင်ငံကအတွေ့အကြုံရင်ရေခဲပြင်ရေကူးသမားတွေပါဝင်ခဲ့တယ်လို့စတင်စမ်းသပ်ရှင်ပြိုင်ကြမယ်အပြော်တန်းရေကူးသမားတွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကိုငင်းကြတဲ့မခင်ဖြူထွေးလို့စီစဉ်တည်ဆက်တဲ့ကဘာတလွားထူချာစံပြသတင်းလေးတွေကိုနားဆင်ကြကြရအောင်ခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA American တန်ရဲ့တင်းငွေနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတလဲတင်ပြပေးပါအောင်မယ်ခင်ဗျာယူကရိန်းကလက်ရှိသွားနေတဲ့လမ်းကြောင်းတိုင်ဆက်သွားမယ်ဆိုရင်ယူကရိန်းနိုင်ငံတော်ဖြစ်တည်မှုကအန္တရာယ်ရှိတယ်လို့ရုရှားသမ္မတပူတင်ကစနေနေ့ကပြောလိုက်ပါတယ်ယူကရိန်းအပေါ်လေရင်မပြန်တန်းရေးစုံတတ်မှတ်ရင်ဥရောပအတွက်တမကကဘာကြီးအတွက်ပါအေယာမစစ်ကပ်ဘေးဆိုက်လိမ့်မယ်လို့ Aeroflot ဝန်ထမ်းတွေနဲ့တွေ့ဆုံရမှာသမ္မတပူတင်ကအဲ့လိုပြောကြားလိုက်တာမှာယူကရိန်းဒုက္ခသည်တွေနဲ့အခက်အခဲဖြစ်နေတဲ့မော်လ်ဒိုဗာနိုင်ငံကိုအမေရိကန်ကကူညီမယ်လို့စနေနေ့ညကရောက်ရှိလာတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်မော်လ်ဒိုဗာနိုင်ငံမှာယူကရိန်းဒုက္ခသည်တသိန်း200ရောက်ရှိနေပြီးအကူအညီလိုအပ်နေကြောင်းဝန်ကြီးချုပ်နာတာလီယာကဗရီလီတာကအမေရိကန်ကိုပြောပါတယ်မော်လ်ဒိုဗာနိုင်ငံမှာလူဦးရေ 2.6 တန်းရှိပြီးဥရောပမှာအဆင်းရဆုံးနိုင်ငံလေးလည်းဖြစ်ပါတယ်ခင်ဗျာယူကရိန်းမှာရုရှားတွေတင်ပြလိုက်တဲ့မာရီယိုပိုမြို့ကနေမြို့သူမြို့သားတွေဟာနေ့လယ်12နာရီကစပြီးမြို့ကိုဆွန့်ခွာထွက်ပြေးနေကြရပါတယ်ယူကရိန်းနဲ့ရုရှားတပ်တွေအကြားယာယီအပြစ်ခရဆေးသဘောတူညီချက်ရအခုလိုထွက်ခွာခွင့်ရသွားကြတာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာရှိတဲ့သူတို့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီးမြဲရုရှားအပြင်ကနေသတင်းတွေကိုဆက်လက်တင်ပြနေမှာဖြစ်တယ်လို့ VOA BBC နဲ့ RFERL သတင်းဌာနတွေကပြောပါတယ်ရုရှားတပ်တွေရဲ့စစ်ဆင်ရေးနဲ့ပတ်သက်ပြီးသတင်းမှားတွေကိုဖြန့်ရင်ထောင်ဒဏ်15နှစ်ချမှတ်လိုက်တဲ့ဥပဒေတရားကိုရုရှားလွှတ်တော်ကတောက်ကြနေကပြဋ္ဌာန်းလိုက်ပြီးတဲ့နောက်နိုင်ငံသတင်းဌာနတွေကရုရှားမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုရပ်ဆက်လိုက်ကြောင်းကြေညာလိုက်ကြတာပါယူကရိန်းကိုရုရှားတို့ကျူးကျော်နေတာကြောင့်ရင်နံစေးတွေထိုးတက်နေပြီးကမ္ဘာစီးပွားရေးထိခိုက်နေရတာကိုတံပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်နိုင်ငံကနှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုရည်မှန်းချက်ကိုဆယ်စုနှစ်တည်းအတွင်းအနှိမ်ဆုံးကိုရှော့ချလိုက်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကို 9.5% ခန့်နှုန်းဝန်းကျင်သတ်မှတ်လိုက်ကြောင်းဝန်ကြီးချုပ်လီခေချန်ကတရုတ်လွှတ်တော်မှတည်ကိုပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုစ်နဲ့ဂျွန်ဝေါ်ကာတို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။တရရှိမြန်မာကမြန်မာပြည်သူပြည်သားအားလုံးဘေးရန်နေရာခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.